Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းကနေ2024ခုနှစ်ဇွန်လ26ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်းလွှင့်စီစဉ်တွေကိုတော့ line meter 32နဲ့51တို့ကနေဓာတ်ရိုက်နှาศင်နိုင်ပါတယ်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစွမမ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာစစ်ပွဲကဒေသအတွင်းနိုင်ငံတွေကိုကူးစက်လာမဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေကြပါတယ်ထိုင်းနိုင်ငံကဘန်နီဟာမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်ဆောင်ရွက်ပေးနေတဲ့ဘန်နီဖြစ်လာနေပါတယ်မြန်မာအရေးလုံခြုံရေးကောင်စီကအရေးယူဖို့ပြက်ကွက်တာဟာမြန်မာပြည်သူတွေအတွက်နှစ်နာကြောင်းတာမကျေးဦးကျော်မထွန်းကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့မတ်စုမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်တောင်ပိုင်းနမေကျော်ကန်းချိန်ငပလီမာတော့ဒီကနေ့မှလည်းစစ်ကောင်စီတပ်နဲ့အာရခတပ်တော်အေအေတို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကဇက်တိုက်ဘုံကျဲတိုက်ခိုက်နေပါတယ်
။လေရင်နဲ့ဘုံကျဲတယ်ပေါ့နော်ဘုံကျဲတာကတော့လူနေရွက်ကွက်ကိုကြာတာမျိုးလည်းရှိတယ်။အများစုကတော့သူတို့ကဒီ PA တွေခုံပုံနိုင်တဲ့နေရာမျိုးလောက်ကိုမှန်းပြီးတော့ကျဲတယ်လို့ပြောကြတယ်
ဒီသတင်းအပြည့်စုံနဲ့ဒုစစ်ကောင်စီနဲ့တအန်းတိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားမှာရှမ်းပြည်နယ်မန္တလေးတိုင်းနေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါဗျ။မန္တလေးတိုင်းအိုးဘိုထောင်မှာတော့ထောင်အာဏာပိုင်နေနဲ့ရဇဝတ်သားတွေအပြင်းထန်ရိုက်နှက်လို့နိုင်ငံရေးအကျဉ်းသားတဦးအသက်ဆုံးခဲ့ရပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူပြောပြပေးပါမယ်ရှင
်။ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နဲ့တန်ယာဟုကဂါဇာစစ်ပွဲပိုပြီးကျပြန့်ပြီးဒေတာတွင်ကူးဆက်လာအောင်လှုပ်ဆောင်နေတဲ့အပေါ်တူရကီသမ္မတရီဆက်တဲယပ်အဒိုဝန်ကဒီကနေ့ဇွန်လ26ရက်နေ့မှာဝေဖန်ပြောကြားလိုက်ပါတယ်။အစ္စရေးကလက်ဗနွန်ကိုတိုက်ခိုက်ဖို့ပြင်ဆင်နေတာကိုတွေ့လိုက်ရပြီးအနောက်အုပ်စုနိုင်ငံတွေဟာအစ္စရေးရဲ့လုပ်ရက်ကိုလက်ယူရှုထားရုံနဲ့မကဘဲအားပေးအားမြောက်လုပ်တာတွေပါရှိတယ်လို့လည်းတူရကီသမ္မတကပြောပါတယ်။ဂါဇာမှာဟာမတ်စ်ဖွဲ့နဲ့တိုက်နေတဲ့စစ်ပွဲတွေရဲ့အချိန်အမြင့်ဆုံးကာလကိုကျော်လွန်သွားပြီလို့အစ္စရေးဝန်ကြီးချုပ်ကမကြသေးခင်ကပဲပြောကြားခဲ့ပြီးဟက်စ်ဘောလာအဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်နေတဲ့နိုင်ငံမြောက်ပိုင်းလေဗနွန်နယ်စပ်ကိုသူတို့တပ်ဖွဲ့တွေကိုဆစ်လွတ်သွားမယ်လို့ပြောပါတယ်။ဒီလိုစစ်မျက်နှာပြောင်းလဲတဲ့လုပ်ရဟာခုခံကာဝေးရေးအတွက်ဖြစ်တယ်လို့လည်းဝန်ကြီးချုပ်နတန်ယာဟုကပြောပါတယ်ခင်ဗျာ။
မြောက်တလန်ဒိစာချုပ်နေတိုအကြီးအကဲတဲ့အဖြစ်နဲ့နယ်သာလန်ဝန်ကြီးချုပ်မာကရူတာကိုမဟာမိတ်အဖွဲ့ဝင်တွေကဒီကနေ့ပဲရွေးချယ်လိုက်ပါတယ်။ယူကရိန်းစစ်ပွဲအရှိန်မြင့်လာသလိုအနာဂတ်မှာနေတိုအဖွဲ့ရဲ့အမေရိကန်ရဲ့မရေရာတဲ့သဘောထားတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးခေါင်းဆောင်တစ်ကိုရွေးချယ်လိုက်တာဖြစ်ပါတယ်။နေတိုအကြီးအကဲနေရာအတွက်ရှင်ပြိုင်တဲ့အခါမှာတော့ပြိုင်ဘက်ရူမေးနီးယားသမ္မတကဲလို့စ်ရူဟန်နစ်အလားလာမကောင်းတာကြောင့်ပြီးခဲ့တဲ့သတင်းပတ်တွေကပဲသူနှုတ်ထွက်ခဲ့ပြီးတော့အခုနောက်ဆုံးမှာတော့နယ်သာလန်ဝန်ကြီးချုပ်ကိုတရားဝင်ရွေးချယ်လိုက်တာဖြစ်ပါတယ်။လက်ရှိအတွင်းမှုချုပ်ယွန်စတိုဒန်ဘက်ကလည်းနယ်သာလန်ဝန်ကြီးချုပ်အခုလိုရွေးချယ်ခံခဲ့ရတဲ့အတွက်လိုက်လိုက်လဲလဲကြိုဆိုကြောင်းပြောပါတယ်ရှင်
။ရုရှားနိုင်ငံစမိုလန်စက်ဒေသအတွင်းမှာရှိတဲ့စစ်စခန်းတစ်ခုကိုပိတ်မှတ်ထားပြီးယူကရိန်းကဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားအစိုးရကဒီကနေ့ပြောကြားလိုက်ပြီးရုရှားကလည်းယူကရိန်းနိုင်ငံအော်ဒက်ဆာဒေသကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်အဆောက်အုံတချို့ထိခိုက်ပျက်စီးသွားတယ်လို့ယူကရိန်းကပြောပါတယ်။ Smolensk ဒေသအတွင်းယူကရိန်းတို့ပစ်လိုက်တဲ့ drone ယာဉ်တွေကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ Smolensk ဒေသ Biazamsky ခရိုင်အတွင်းမှာရှိတဲ့စစ်အခြေစားစခန်းတစ်ခုကိုယူကရိန်းတို့ကတိုက်ခိုက်ဖို့ကြိုးစားတာဖြစ်ပြီးထိခိုက်ပျက်စီးမှုမရှိခဲ့ဘူးလို့ဒေသအုပ်ချုပ်ရေးမှူး Vasily Anokhin က Telegram လူမှုကွန်ရက်မှာရေးပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသကိုရုရှားကပစ်ထိန်တပ်ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဆက်မှုစုံအတွင်းမှာရှိတဲ့အဆောက်အုံတစ်ခုထိခိုက်ပျက်စီးသွားတယ်လို့ဒေသအုပ်ချုပ်ရေးမှူး Olekipa ကလည်းမနေ့အင်္ဂါနေ့က Telegram လူမှုကွန်ရက်မှာရေးပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာတရှိုမှုနဲ့ဆွဆွဲခံထားရတဲ့ Wall Street Journal ရဲ့သတင်းတောက် EvanGushkovic ကိုသူ့ကိုဖမ်းဆီးခံရပြီးတော့15လအကြာဒီကနေ့စတင်တဲ့တရားခွင်မှာတွေ့ပါတယ်သူ့ကိုစပင်းနေရိတ်ထားပြီးတော့မှန်လုံကမ်းထဲမှာထည့်ထားပါတယ်ဆိုပြီးရယူနီယံလက်ထက်ကအမေရိကန်ကနေပြီးတော့ အမေရိကန်မှာရွှေပြောင်းအခြေချခဲ့တဲ့မိဘတွေကနေမွေးဖွားခဲ့တဲ့ Gushkovich ကိုတော့ရုရှားနိုင်ငံရူရဲတောင်ပေါ်ဒေသမှာတရင်ယူဖို့အတွက်2023ခုနှစ်မတ်လတုန်းကသူ့ကိုဖမ်းခဲ့တာဖြစ်ပါတယ်။အမေရိကန်ဗဟိုထောက်လိုင်းရေးအေဂျင်စီ CIA ရဲ့ညွှန်ကြားချက်နဲ့စစ်ပစ္စည်းထုတ်လုပ်မွန်းမံတဲ့စက်ရုံကလျှို့ဝှက်အချက်လက်တွေစုဆောင်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါပေမဲ့အာဏာပိုင်တွေဘက်ကခိုင်လုံတဲ့အထောက်အထားပြနိုင်တာမရှိပါဘူး။ဒီလိုမျိုးရုရှားအာဏာပိုင်ရဲ့ဆွဆွဲချက်ကိုတော့အလုံရှင်သတင်းဌာနကရောအမေရိကန်အစိုးရကပါအပြင်းထန်ညှဉ်းဆန်ထားပါတယ်။တကယ်လို့တရားရုံးကသူ့ကိုအပြစ်ရှိတယ်ဆိုတာကိုဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်အနှစ်20အထိကြာခံရမှာဖြစ်ပါတယ်ရှင်။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်ကနေဗုဒ္ဓဦးနဲ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာထိုင်းနိုင်ငံကဗန်နေဟာမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဗန်နေအဖြစ်ပြောင်းလဲနေရယူလာနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒရူးစ်ရဲ့ဒီကနေ့ဇွန်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာဖော်ပြပါရတယ်။စစ်ကမှုနိုင်ငံအတွင်းမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဗန်နေကိုစင်ကာပူအစိုးရကကန့်သတ်အရေးယူမှုတွေလှုပ်ဆောင်လာတာကြောင့်စစ်ကောင်စီကထိုင်းနိုင်ငံဘက်ကိုပြောင်းလဲအသုံးပြုလာနေတာဖြစ်ပါတယ်။2023-2024ဘန်ဒါရီနှစ်အတွင်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတင်ပို့ခဲ့တဲ့စစ်လက်နက်နဲ့စစ်ပစ္စည်းတန်ဖိုးဟာအရင်နှစ်ကတည်းကနှစပိုများခဲ့ပြီးအမေရိကန်ဒေါ်လာတန်120ဘူးအထိရှိခဲ့တဲ့အကြောင်းလဲတော်မန်ဒရူးစ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းနိုင်ငံပေါင်း9နိုင်ငံကပန်ပေါင်း16ခုဟာမြန်မာစစ်ကောင်စီအတွက်စစ်ဘက်ဆိုင်ရာပစ္စည်းတွေဝယ်ယူရေးစစ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ဆက်ဆက်ပြီးငွေလဲပြောင်းမှုအပါအဝင်ဗန်ဝန်ဆောင်မှုတွေပေးခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။နိုင်ငံတကာဗန်တချို့နဲ့အစိုးရတချို့ဟာအာဏာသိမ်းစစ်ကောင်စီနဲ့ဘလို့ဆက်ဆက်ပံ့ပိုးမှုတွေပေးနေတယ်လဲဆိုတာကိုလေ့လာစုံစမ်းထားတဲ့ဒီအစီရင်ခံစာမှာတင်မင်းတမန်ကုံတွယ်မှုဆိုင်ရာဗန်လုပ်ငန်းတွေဆိုပြီးဗန်ရဲ့အမိတွေကိုဖော်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့အကြက်တဲလုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်ဖို့ပြတ်ကတ်မှုကတော့မြန်မာပြည်သူတွေအတွက်အလွန်ကြီးမားပြီးတော့ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကမနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံရဲ့မျက်နှာစုံကြီးအစည်းအဝေးမှာတင်ပြသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့2023ခုနှစ်ရဲ့နှစ်စဉ်အစည်းအဝေးခန်းစာနဲ့ဆက်လင်းတဲ့အထွေထွေညီလာခံမျက်နှာစုံကြီးဆွေးနွေးပွဲမှာတော့တာမတ်ကြီးဦးကျော်မိုးထွန်းကလုံခြုံရေးကောင်စီရဲ့မြန်မာအရေးအလေးထားဖို့ပြတ်ကွက်မှုပေါ်မှာစိတ်ပြက်မိတဲ့အကြောင်းတင်ပြသွားတာပါ။ဒီလိုမျိုးအရေးယူဆောင်ရွက်ဖို့ပြတ်ကွက်တာကြောင့်ဒီပြည်သူလူထုပို့ပြီးတော့အသက်ဆုံးရှုံးရတာကိုယ်လက်ရင်ကပို့ပြီးတော့ဆုံးရှုံးရတာနေရဲဆုံးခွာမှုတွေပုံများလာတာဒုက္ခတွေကြီးထွားပြီးတော့မျှော်လင့်ချက်မဲ့တာစတဲ့ဒဏ်မျိုးမျိုးကိုခါးစည်းခံရတဲ့အကြောင်းတန်မတ်ကြီးကပြောပါရတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီဘက်ကသတင်းမှားတွေထုတ်ပြန်တာဖန်တီးလုံကြံတဲ့အချက်လက်တွေနဲ့ဝါဒဖြန့်ပြီးတော့ပြည်သူတွေနဲ့တော်လှန်ရေးအင်အားစုတွေကြားမှာမကြခဏမဟုတ်မမှန်ဆွဆွဲနာမည်ဖြန့်နေတဲ့အကြောင်းကိုလည်းတန်မတ်ကြီးဦးကျော်မိုးထွန်းကတင်ပြသွားပါရတယ်။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံမှာလူပေါင်း 9,300 လောက်တပ်ဖြတ်ခံရပြီးတော့ပြည်သူ 3.1 တန်းဟာနေရစွန့်ခွာနေရတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတဲ့သူက 18.6 တန်းရှိတဲ့အကြောင်းတာမတ်ကြီးကပြောပါတယ်။မကြသေးခင်တော့ကစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ဘကိုးမြို့ဝင်းနိမိတ်တားယုံကျောင်းတိုက်ဆရာတော်ဗရဏမုံနေနောက်ဘီးဝင်သားပြန်လွန်တော်မူတဲ့ဖြစ်ရပ်ကိုကြည့်ပြီးတော့စစ်တပ်အနေနဲ့ပြည်သူအပေါ်မှာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေပြီးတော့ပြည်သူတွေနဲ့တခြားသူတွေကိုပြစ်တင်ပုံချဖို့ကြိုးပမ်းနေတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဆိုတာကိုလည်းတာမတ်ကြီးဦးကျော်မိုးထွန်းကတင်ပြသွားပါတယ်ရှင်။
မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဆက်ဖြစ်နေပြီး AA အာရခတပ်တော်ကစစ်တွေမျိုးကိုချဉ်ကပ်လာတဲ့အတွက်မြန်မာစစ်ကောင်စီဘက်ကစစ်သင်္ဘောတွေဘင်္ဂလားဒေ့ရှ်နိုင်ငံစိတ်မာတင်ကျွန်းဝန်းကျင်ကိုဆစ်လွတ်နေတဲ့အကြောင်းမျက်မြင်သက်သေတွေကပြောပါရယ်ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေဇတ်မှနေထိုင်သူတွေရဲ့နေထိုင်ရပ်တည်မှုကိုထိခိုက်လာတယ်လို့တိုက်ပွဲတွေနေဇတ်ကျော်ဝင်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ
်ဘဂွန်ဂျာစ်ကူလာဒေကာဇတ်ချာဥပဒေလိုဂျာစ်ပရိုက်ရှင်မဲအစ
မြန်မာဘက်ကစစ်တင်းမော်တွေကိုရှင်းရှင်းလင်းလင်းမြင်ရတဲ့အကြောင်းတိုက်လေရင်နေလဲအနိကပြန်တန်းလာတာကိုတွေ့ရပြီးဆက်လက်ပြစ်ခတ်နေတိုက်ခိုက်နေတဲ့အတွက်စိုးရင်ပူပန်ပြီးအိတ်မရတဲ့အကြောင်းနေကြားကဘင်္ဂလားဒေ့ရှ်နိုင်ငံသားစစ်ပွားရေးလုပ်ငန်းရှင်တဦးပြောပြသွားတာဖြစ်ပါတယ်။နေကြားစစ်စခန်းတော်တော်များများကိုအေးအလန်နေလွင့်တင်ထားတာကိုတွေ့မြင်ရတယ်လို့လည်းဘင်္ဂလားဒေ့ရှ်ဒေသခံတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆာဇူ ဇာမန်ခံကတော့နေကြာနှစ်မြစ်ကိုဖျက်ကျော်ပြီးမြန်မာနိုင်ငံဘက်ကအချင်းချင်းနေစားဖျက်ကျော်ပစ်ခတ်မှုတွေရှိတာကြောင့်ထပ်ပြီးပစ်ခတ်မှုတွေလုပ်ရင်လက်တုံ့ပြန်ပစ်ခတ်မယ်အကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီကိုရောအေးအေးဝေါ်ပါသတိပေးပြောဆိုထားပါတယ်မြန်မာနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြီးရောက်လာမှာကိုလည်းဒေသခံတွေကပူပန်နေကြပါတယ်တိုက်ပွဲတွေကြောင့်နှစ်မြစ်အတွင်းကုန်စည်တည်ယူရေးထိခိုက်နေသလိုကမ္ဘာလက်ခီးသည်တွေအသွားအလာများတဲ့စိတ်မတင်ကျွန်းကိုစားနပ်ရိက္ခာတွေမပို့နိုင်တဲ့အခက်အခဲတွေကြုံရတဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကဘိန်းစိုက်ပျိုးထုတ်လုပ်မှုကတော့မနှစ်2023ခုနှစ်အတွင်းမှာ35ရာခိုင်နှုန်းတိုးလာခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံဘက်ကတော့တာလီဘန်အဖွဲ့ကနေပြီး2022ခုနှစ်တုန်းကပိတ်ပင်တားမြစ်တဲ့အမိန့်ကိုထုတ်ပြန်ပြီးတဲ့နောက်မှာဘိန်းစိုက်ပျိုးထုတ်လုပ်မှုကမနှစ်က65ရာခိုင်နှုန်းကျဆင်းသွားပါတယ်ဆိုလာကိုကုလသမဂ္ဂမွေးရေးဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ကဒီကနေ့ရက်စွဲနဲ့စစ်တမ်းကိုထုတ်ပြန်ပါတယ်လက်တလောနိုင်ငံတွေမှာပြိပခါတွေဖြစ်နေတဲ့အတွက်ဘိန်းဆိုင်ပြုံးမှုတိုက်ဖြတ်ရေးကိုမလုပ်ပါဘူးဆိုတာကိုစစ်ကောင်စီပြည်ထရေးဝန်ကြီးဗိုလ်ချုပ်ရာပြေက UNODC ကဒီကနေ့ထုတ်ပြန်တဲ့စစ်တမ်းအပေါ်မှာကြေညာချက်ထုတ်တုံ့ပြန်ထားပါတယ်ရှင်ဒီကနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ငပ်ပလီကန်းချင်နာမှာတိုက်ပွဲတွေပြင်းထန်နေတဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်တောင်ပိုင်းကနမ်မဲကျော်ကန်းချီရှိတဲ့ငပ်ပလီမှာတော့ဒီကနေ့မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်တစ်ချိန်တည်းမှာပဲအန်းနဲ့မောင်တော်ဘက်မှာလည်းစီးရဲကအတော်လေးတင်းမာနေပါတယ်ရခိုင်ပြည်နယ်တဲကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
။ရခိုင်တောင်ပိုင်းတန်တွဲမြို့နယ်ကကဘာလက်ခီးသွားတွေအလာများတဲ့ငပလီကန်းကြီးကမဆင်လေးစိတ်ကိုအရခတ်တပ်တော် AA ဘက်ကတင်းလိုက်တယ်လို့သတင်းထွက်ပေါ်ပြီးတဲ့နောက်ငပလီကန်းကြီးတခြားနှစ်ဖက်တိုက်ပွဲတွေတစ်နေ့ထက်တစ်နေ့ပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းမဆင်လေးစိတ်အနီးမှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတာတွေရှိနေတယ်လို့ငပလီကနယ်ဘေးလွယာကိုထွက်ပြေးလာတဲ့ဒေသခံအမျိုးသမီး2ဦးက VOA ကိုပြောပါတယ်
ဟုတ်ကူညီမကြားတဲ့လောက်ကတော့လေတန်ရဲကကြတော့အခုဒီဖြူကုံမစင်ပဲပေါ့နော်အဲ့ဒီဘက်မှာတိုက်ပွဲဖြစ်တယ်လို့ကြားတယ်အခုပြီးတော့သူကလေရင်နဲ့ဘုံကျဲတယ်ပေါ့နော်ဘုံကျဲတာကတော့လူနေရက်ွက်ထဲကိုကျဲတာကတော့နဲတယ်ပေါ့အဲမဲ့လူနေရက်ွက်ကိုကြတာမျိုးလည်းရှိတယ်အများစုကတော့သူကဒီဘေးပတ်ပတ်လေပေါ့နော်ဘေးပတ်ပတ်လေမှာသူကဒီအေရီခိုးပုံနိုင်တဲ့နေရာမျိုးလောက်ကိုမှန်ပြီးတော့ကျဲတယ်လို့ပြောကြတယ်ရှင်ဟောအဲ့မှာအရှိုးရှိနေတဲ့လူအခုမှထွက်လာတဲ့လူကြတော့လေဟုတ
်ငပလီလေးစိတ်ကိုအေးဘက်ကတင်းလိုက်ပြီးလူဒီတက်ကံတွေပြောဆိုကြတာရှိတယ်လို့ဒေတာရင်းသတင်းဌာနတွေမှာဖော်ပြကြတာတွေ့ရပေမဲ့အေးဘက်ကတော့ငပလီတိုက်ပွဲနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူးစစ်ကောင်စီဘက်ကို VOA ကဆက်သွယ်မေးမြန်းထားပေမဲ့တန်တွဲငပလီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တုံ့ပြန်ခြင်းမရှိသေးပါဘူးခီးသွားတွေကြာရေပန်းစားပြီးနိုင်ငံခြားဝင်ငွေအမြောက်အများရှာပေးနိုင်တဲ့ငပလီမှာစစ်အရာရှိကြီးတွေနဲ့နှိစက်သူတွေရဲ့စီးပွားရေးလုပ်ငန်းတွေလည်းရှိနေတာပါဒါကြောင့်စစ်ကောင်စီအနေနဲ့ငပလီကန်းကြီးအေးအေးလက်အောင်မကြဆုံးရေးအတွက်ရေတက်လေတက်တွေနဲ့အပြင်းထန်ခုခံတိုက်ခိုက်နေတာဖြစ်တယ်လို့လာမယ့်ရက်တွေမှာလည်းတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့ရခိုင်တိုက်ပွဲစောင့်ကြည့်လေ့လာနေသူတွေကသုံးသပ်ပြောဆိုကြပါတယ်ငပလီစစ်သားကတူပြောပြချက်အရတော့ငပလီကန်းကြီးတလျှောက်မှာစစ်ကောင်စီကရေတက်တင်မောတော်တော်များများတိုးချက်ချထားတာတွေ့ရတယ်လို့ဆိုပါတယ်
အခုမှထွက်လာတဲ့လူတွေကပြောစကားအရတော့ရေတက်ကတော်တော်အင်အားဖြည့်ထားတယ်လို့ပြောတယ်ပေါ့နော်ရေတက်တော်တော်အင်အားဖြည့်ထားဆိုညီမတို့ဒီကမ်းခြေတစ်ချောင်းလုံးကိုမှဒီနေဗီတွေပေါ့နော်စက်တက်ပိုင်းနေဗီတွေမှဟိုကမ်းခြေတစ်ချောင်းလုံးမှအញ្ញမ်းအများကြီးပဲမဲမဲလှုပ်နေတယ်ပေါ့သူတို့ဆိုအဲ့လိုမျိုးပြောကြတယ်ဆိုတဲ့ခါကျတော့သူတို့ပြောတာကတော့ဟိုဖြစ်လာမယ်ဆိုတော့မှလုံးဝအဆင်မပြေနိုင်ဘူးပြုတ်အော်ရွာတွေမျိုးတွေပါအခုပစ်သွားနိုင်တာကိုစော်နိုင်တယ်ပေါ့လေအဲ့လိုမျိုးနဲ့အကောင်မရွာထဲမှာမနေရဲနဲ့ပြန်နေအကောင်ကထွက်ပြေးလာကြတယ်ပေါ့ဒီနေ့မှထွက်လာတဲ့လူတွေလည်းအများကြီးပဲရှိသေးတယ်ဆိုတော့လေဟုတ
်ဒီတော်တွင်ရခိုင်တောင်ပိုင်းအမ်းမြို့နယ်ကအနောက်ပိုင်းတိုင်းစစ်တပ်နာချုပ်ရဲ့အားထားရဇုံပြူဟာကုန်းဖြစ်တဲ့တော်ဟင်းတောင်ကုန်းကိုအေဘက်ကဒီပိုင်းအတွင်းသိမ့်ပိုက်နိုင်ပြီးဂျန်နက်တက်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့အမ်းမြူနယ်မှာရှိနေတဲ့ရခိုင်အရေးတက်ကြွလို့ရှားသူကိုထွန်းကြည်က VOA ကိုပြောပါတယ
်အမ်းထဲတက်ပွဲရှင်နေမနေ့ကတော့တိုက်ပြီးတော့ဟိုပြင်းပြင်းထန်ထန်ပြစ်ခတ်နေမှာကြောက်ဘူးဒါပေမဲ့ဒီနေ့မနေ့မှမှာတော့အဲ့အမ်းမျိုးဖက်ကနေပြီးတော့ဒီပြစ်ခတ်တယ်တော့တော်တော်များများကြားတယ်ပေါ့နော်ဒီမနေ့ပိုင်းတပိုင်းလုံးလောက်ပြောရမှာပဲဒီနေ့မြေကျကင်းလောက်မှာပဲနည်းနည်းဟိုညင်သွားတဲ့သဘောမှာရှိပါတယ်ဟုတ
်ဒါပြင်ပြီးခဲ့တဲ့ရပိုင်းအတွင်းကပဲရခိုင်မြောက်ပိုင်းကမောင်တော်မှာမြို့သိမ်းတိုက်ပွဲစတင်တော့မယ်ဆိုပြီးမြို့ကန်တွေကိုအေးဘက်ကတင်းရှောင်ကြဖို့သတိပေးထားတယ်လို့တိုက်ပွဲတွေလည်းဆက်လက်ရှိနေတာပါ ဒါပေမဲ့လည်းမောင်တော်ဒေတာမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေတာတွေအခြေအနေသိရဖို့ခက်ခဲနေပါတယ်မောင်တော်မြို့နယ်မှာရှိတဲ့ WFP ကလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစည်းအဝေးတူလောင်ယုံကိုပြီးခဲ့တဲ့တောက်ကြနေ့ကဖောက်ထွင်းခံရပြီးလူသားချင်းစာနာမှုကူညီအထောက်ပံ့ပစ္စည်းတွေလူရက်ခံရတယ်လို့မိရှုခံခဲ့ရတာနဲ့ပတ်သက်လို့ရှုံချကြောင်း WFP ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အေဘက်ကတော့ WFP ယုံကိုစစ်ကောင်စီနဲ့တင်တန်းပေးထားတဲ့မွတ်စလင်လက်နက်ကိုင်တွေပူးပေါင်းပြီးတော့မိရှုဖျက်ဆီးခဲ့တာဖြစ်တယ်လို့ရုတ်တံဖိုင်နယ်ကထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရကတော့ဂိုရောင်လူရက်ဖျက်ဆီးမှုဟာအေအဖွဲ့ရဲ့လက်ချက်ဖြစ်ဒီကနေ့ပဲတုံ့ပြန်ခဲ့တာပါဂိုရောင်တွေကိုအေအဖွဲ့ကအဝေးထိန်ဒရုန်းတွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်မိလောင်ပျက်စီးခဲ့တာလို့လည်းစွပ်စွဲထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ဘက်ကစီရေးအခြေအနေကိုစီသူပြောပြပေးခဲ့တာပါတစ်ဆက်တည်းပါပဲရှမ်းပြည်နယ်နဲ့မန္တလေးတိုင်းဘက်မှာတိုက်ပွဲတွေဖြစ်နေတဲ့သတင်းကိုတင်ပြပေးကြပါရစေစစ်ကောင်စီတပ်နဲ့တအောင်တိုင်းရင်းသားလက်နက်ကိုင်တရလန်လီတပ်ဖွဲ့တို့ကြားရှမ်းပြည်နယ်နဲ့မန္တလေးတိုင်းထဲမှာတိုက်ပွဲတွေဖြစ်ပွားရမှာအရက်သားထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်လို့ဒေသခံတွေက VOE ကိုပြောပါရစေတိုက်ပွဲတွေထဲမှာတော့စစ်ကောင်စီတပ်စခန်းတွေကိုတရလန်လီကထိန်းချုပ်လိုက်နိုင်တဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်အပြည့်ရဲ့ဆဲရဲသဘောတူပြီးတော့၅လအကြာဒီလိုမျိုးပြန်ဖြစ်လာတဲ့ကြော့ပြန်တိုက်ပွဲတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။တန်းမျိုးသားလူမျိုးရေးတပ်မတော် TNL က1392စစ်စစ်ရေးအဆက်ဖြစ်ကြေညာထားတဲ့တိုက်ပွဲတွေဟာကြောင်မဲနောင်ချိုတီဘောနဲ့မိုးကုံမြို့ဘက်တွေမှာတနင်္လာနေ့မနက်ကစတင်ခဲ့ပြီးဒီကနေ့မနက်ထီလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိပါတယ်။ကြောင်မဲမြို့မှာတော့တနင်္လာနေ့ကမြို့ပတ်ပတ်လည်မှာတိုက်ပွဲတွေပြင်းထန်ခဲ့ရကဒီကနေ့မှာတော့ TNL နဲ့ပူပေါင်းတပ်တွေဟာမြို့ရင်းထိရောက်ရှိလာသလိုလက်နက်ကြီးထိမှန်တာကြောင့်ရက်သားသေဆုံးတာတွေရှိနေကြောင်းကြောင်မဲဒေတာကတူက VOA ကိုပြောပါတယ
်။အခုကတော့မြို့ထဲမှာဖြစ်နေပြီဗျာ။ဒီနေ့မနက်ကမြို့ဝယ်မှာဖြစ်တဲ့နေ့လယ်ပါတော့မြို့ထဲမှာစဖြစ်နေပြီ။အခုချိန်ကြီးလက်နက်ကြီးတွေကကြားတယ်တော့မနက်ပိုင်းမှာကစင်တာဝင်းကျင်မှာလက်နက်ကြီးကြားတယ်။အဲ့မှာ၃ရောက်ရှိတယ်။၄ရောက်ကတော့တန်ရပြင်းထန်တယ်။ဟိုတော်တော်လေးအချိန်ကြီးဆိုးတယ်ဗျာ။၃ရောက်ကတော့၆ရောက်မှထိသွားတာပေါ့။အဲ့တော့လက်နေကြီးကြတဲ့အိမ်ကတော့မိသားစု5ယောက်ရှိတယ်၄ယောက်တော့တည်သွားပါပြီ။အဲ့ဒါကပြည်တော်စုလမ်းမကြီးရဲ့ဒေးပေါ့ကွာ။နေ့ရက်ကွက်ရန်ကင်းရန်ကင်းရက
်တခြားကြောင်မဲမျိုးကတူကမျိုးအတွင်းတိုက်ပွဲဖြစ်ပွားနေတာကြောင့်တင်းဆောင်ဖို့လည်းခက်ခဲရှိနေကြောင်းပြောပါတယ
်။တင်းလို့ဆောင်ဖို့တော့လည်းခဲမှပြပလို့မျိုးပတ်ပတ်နဲ့လမ်းနေရာကိုပိတ်ထားတယ်။အဲမျိုးရတော့၆ကန်တော့တင်းနဲ့ဆိုးလို့မျိုးဆိုင်နေလည်းဘာမှမရောရောက်လေးကြောက်တော့ဘူးမဖွင့်မရောရေးဘူး။မျိုးရတိဝင်နေလို့ပြောတယ်ခုနတူခဲ့တယ်လို့ပြောတယ်ကျွန်တော်လက်ကထွက်တော့မျိုးတွေမှာဘာမှမရှိသေးဘူး။အကြလာကုပြစ်ခဲ့တာ။အဲကျွန်တော်နားလေးနေမယ်
။ကြောင်မဲမျိုးတိုက်ပွဲမှာမင်းကလက်နက်ကြီးထိမှန်တာကြောင့်ရက်သား2ဦးသေဆုံးခဲ့တယ်လို့3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မိုးကုံမျိုးကြက်ပြင်ဘက်မှာတော့ဒီကနေ့တိုက်ပွဲဆက်လက်ပြင်းထန်နေပြီးလေကြောင်းကဘုံကျဲတာတွေရှိတာကြောင့်ဒေသခံတွေဟာအပြင်းမထွက်ရဲပဲရှိနေကြောင်းမိုးကုံမျိုးကမျိုးသမီးတို့ကပြောပါတယ်
။ကြက်ပြင်အချိန်များတော့မင်းက9နာရီခွဲလောက်ကစပြီးတော့မှဒီကကြတာပေါ့ရှင်မနက်9နာရီခွဲရနေညနေ9နာရီ9နာရီထိပေါ့နော်ဒီကနေ့ကျတော့မနက်6နာရီကနေစပြီးပြတာပေါ့နော်အခုတော့မပြ3နာရီကျောက်ရှိခင်းတယ်ဆိုတော့ဒီကနေ့ရက်ဆွဲနေရှင်ခုကတော့အစိုးဆုံးကတော့ဒီမနက်ကြီးကြောင်ကနေစလိုက်တာပဲညမဆိုအစိုးတိုင်းနောက်ပိုင်းနှစ်ပိုင်းရှိရပေါ့နော်မကုန်မြို့ကအစိုးတိုင်းနောက်ပိုင်းနှစ်ပိုင်းလုံးအစိုးဆုံးအချိန်ကိုရောက်နေပေါ့နော်ခုကမနက်ကတော့ဒီရင်ရသွားတာတော့9နာရီလောက်တော့ဖြစ်နေခင်းတယ်ပေါ့နော်။ဒါနဲ့အုံးအုံးဆိုပြီးတော့နှစ်ထွက်တော့ဖြစ်ကြတော့ကြားတယ်။မြို့တဲမှာလည်းမကြည့်ကြတာလည်းရှိတယ်အဲ့လိုမျိုးပေါ့
။ချက်ပြင်းမှာလည်းတိုက်ပွဲဖြစ်ပွားချိန်မှာဒေသခံတွေကရှောင်တိန်ချိန်မရတာကြောင့်နေအိမ်တွင်းမှာပဲပိတ်မိသူတွေများကြောင်ပြောပါရယ်။မိုးကုံမြို့ကနောက်တစ်ဦးကတော့မင်းကလက်နက်ကြီးထိမှန်လို့အမျိုးသမီးတယောက်ထိခိုက်ပြီးသူ့ကိုဆေးရုံလိုက်ပို့တဲ့ပရာဟိတအဖွဲ့ကလူငယ်3ဦးတောက်ဆုံးနေကြောင်ပြောပါရယ်။
ကျက်ပြင်းမှာ25ရက်နေ့9နာရီလောက်မှကြာပါလားအဲလီစုအမျိုးသမီးလို့ပြောတယ်လက်မကြီးကြတော့သူတို့နည်းနည်းထိခိုက်တယ်တဲ့ထိခိုက်တဲ့အခါကျတော့ဒီလောက်ကဟီတာလူမီအတင်းရနေပြီးတော့မိုးကုံမျိုးချေးယုံပို့ပေးတယ်ပေါ့ညနေ9နာရီလောက်ဖြစ်တယ်လေမတရားမှာကျက်ပြင်းမျိုးအဝင်မှာသာတာတဲ့တာတာမင်းရလို့ဆိုပြီးတော့ပြစ်ခံတယ်နောက်တနေ့26ရက်နေ့မနေ့ကျမှအဲကာကြီးအဲရက်ကိုတဲမှာရထားတာတွေ့တယ်ပေါ့နော်သားပေါ်မှာလည်းတွေးတယ်တွေ့တယ်ဒါပေမဲ့အဲ့လောကဟိတပရဟိတအကောင်းကြီး၃ယောက်က၃ယောက်လုံးပြောင်းနေတာဖုံးလဲချက်မရဘူးပြစ်တာကလည်းဘယ်ကပြစ်မှန်းလည်းမသိဘူးပေါ့ဗျာနော
်နောက်ချုံမျိုးတိုက်ပွဲမှာတော့စစ်ကောင်စီတပ်ရဲ့ခမာယ114နဲ့အမှတ်606ဒုံးတက်ကို TNL နဲ့ပူပေါင်းတပ်တွေကတင်းယူလိုက်ကြောင်းနဲ့အရက်သားတဦးသေဆုံးကြောင်း PDF အဖွဲ့နဲ့နှိစက်သူကပြောပါတယ်စစ်ကောင်စီတပ်စခန်းတွေတင်းခံရတာနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူး လောလောဆယ်မှာတော့ DNL နဲ့ပူးပေါင်းတပ်တွေဟာနောင်ချိုမြို့ကရဲစခန်းနဲ့စိုးရဌာနဆိုင်ရာရုံးတွေကိုတင်ယူပြီးမြို့ကိုထိန်းချုပ်ထားပါတယ်။တီဘောမြို့ဘက်မှာတော့ဒုထောက်ဦးရီမြို့ဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားပေမဲ့မြို့ထဲမှာတော့တည်ငြိမ်ငြိမ်ရှိနေကြောင်းတီဘောမြို့ကန်တွေကပြောပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရသလို DNL ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြစ်ဆိုတာမရှိခဲ့ပါဘူး။
ဒါကတော့ TLL နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲအခြေအနေကိုဝင်းခံမောင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အိုးဘိုထောင်ထဲမှာရိုက်နှက်ခံရလို့နိုင်ငံရေးအကျဉ်းသားတအူအသက်ဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံထဲကအကျဉ်းထောင်တွေထဲမှာဖိနှိပ်မှုတွေရှိနေလို့လူခွင်လှုပ်ရှားတဲ့သူတွေစိုးရိမ်နေတဲ့အချိန်မှာပဲမန္တလေးတိုင်းအိုးဘိုထောင်မှာတော့လူငယ်နိုင်ငံရေးအကျဉ်းသားတအူရိုက်နှက်ခံရလို့အသက်ဆုံးခဲ့ရပါတယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်။ထောင်အာဏာပိုင်တွေနဲ့ရာဇဝတ်ပြစ်မှုနဲ့ကြာနေတဲ့အကျဉ်းသားတွေရဲ့အပြင်းထန်ရိုက်နှက်မှုကြောင့်ကိုထက်ရန်နိုင်တည်ဆုံးခဲ့ရတယ်ဆိုတာကိုနိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားတွေရင်ဆိုင်နေရတဲ့ထောင်တွင်းအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ္မာပြောပြပေးပါမယ်ရှင်။
တည်ဆုံးသူဟာအိုးဘိုအချင်းတောင်အမျိုးသားအိဆောင်သုံးပါထောင်တန်း18နှစ်ချမှတ်ခံထားရတဲ့အသက်24နှစ်အရွယ်ကိုထက်ရန်နိုင်ခေါ်ထထပ်ပဲဖြစ်ပါတယ်။စကိုင်းစာတီဖြစ်ပြီးတော့ဆရာနာဒိမ့်မှုကိုစန့်ကျင်လှုပ်ရှားမှုမှာတတကြွကြွပါဝင်ခဲ့တဲ့အတွက်ဖမ်းဆီးခံရပြီးတဲ့နောက်ရာဇသက်ကြီးပုံမှား52ကာကြီးအပါအဝင်အကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှားတွေနဲ့စုစုပေါင်းထောင်ဒဏ်18နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်ပြီးခဲ့တဲ့ဂျွန်လ22ရက်မနက်ပိုင်းလောက်မှာကိုထက်ရန်နိုင်ကိုထောင်အာဏာပိုင်တွေနဲ့ရာဇဝတ်သားတချို့ကဝိုင်းဝန်းရိုက်နှက်ခဲ့တာဖြစ်ပြီးတော့သူ့ရုပ်အလောင်းကိုတော့မိသားစုကိုထောင်အာဏာပိုင်တွေကပြန်ပေးခဲ့ရမှာခန္ဓာကိုယ်မှာရိုက်ခံထားရတဲ့ဒဏ်ရာတစ်ချက်တွေတွေ့ခဲ့ရတယ်လို့ဒါရေးကိစ္စကူညီဆောင်ရွက်ပေးနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့နာယကဥထိုးကြီးက VOE ကိုပြောပါတယ
်ခုနမေလေးကသူကထက်ရန်နိုင်ကိုထက်ထက်အဲ့အဖေနာမည်ဦးရေကိုသူကသုံးဆောင်တက်ခါတက်လာတယ်မီဟုတ်တယ်အရင်ခါလာအဒီနေ20ပြည့်နေမှာသူ့ကိုတော့ဝန်ထမ်းတွေကဝိုင်းလိုက်ကြတယ်ကွာသမီးရေသူကစကိုင်းမှာနေတာဟာသူ့ရဲ့ဇာတိရဲ့စကိုင်းဟာဟိုနေပေါ့မိသားစုတော့သူကအလောင်းပြန်ပေးတယ်ပြည်ဒါပေမဲ့အလောင်းမှာအဲညူမဲခွဲရတွေပါလာတယ
်ကိုထက်ရန်နိုင်ကိုအိုးဘူထောင်ထဲမှာရာဇဝတ်အကျဉ်းသားတွေဝိုင်းဝန်းရိုက်နှက်တာကိုထောင်အာဏာပိုင်တွေကတားဆီးအရေးယူခြင်းမရှိခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM ကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာတော့ပြီးခဲ့တဲ့ဇွန်လ22ရက်နေ့မနက်9နာရီပတ်ဝန်းကျင်လောက်မှာကိုထက်ရန်နိုင်ကိုထောင်အာဏာပိုင်တွေနဲ့နှီးဆက်တဲ့ရာဇဝတ်အကျဉ်းသားတွေကစတင်ရိုက်နှက်ခဲ့တာဖြစ်ပြီးတော့နေ့လယ်တနားဝင်းကျင်မှာဒါမန္တလေးစီးရုံကိုပို့ခဲ့ကြောင်းနဲ့ကိုထက်ရန်နိုင်ဟာရိုက်နှက်ဒဏ်ရာတွေကြောင်းအသက်မပြီးတော့ပဲတည်ဆုံးခဲ့တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ဖြစ်စဉ်ကိုအသေးစိတ်ဖော်ပြထားရမှာအကျဉ်းသားတအုပ်မူးယစ်ဆေးရောင်းတာကိုတွေ့တာမို့ထောင်ပိုင်ကိုတွားတိုင်မှုလောက်တာကိုရောင်းတဲ့အကျဉ်းသားကလောက်ကျန်40တိုင်တန်းမှုကိုတေချာမစစ်ဆေးပဲနဲ့တည်ဆုံးသူကမချေမငံပြောဆိုရဲဆိုတဲ့အကြောင်းပြချက်နဲ့ထောင်ပိုင်လေးဖြစ်သူဦးစော်ထိုးရဲ့ခွင့်ပြုချက်နဲ့တက်ကြက်ဇေယအောင်တက်သားမြတ်မင်းသူတက်သားမိုးမင်းထက်အကျဉ်းသားဖိုးကင်နဲ့တခြားအကျဉ်းထောင်ဝန်ထမ်းတွေကဝစစ်ပိတ်တုပ်တွေတန်တုပ်တွေကြည်ဆက်တွေနဲ့ဝိုင်းဝန်းရိုက်နှက်ခဲ့ကြောင်းရေးသားထားပါတယ်PBNM အဖွဲ့တာဝန်ရှိသူကိုတိုက်ထုံးဦးကလည်းအကျဉ်းထောင်တွေထဲမှာနိုင်ကျင်းတွေဘဝဟာကူကယ်ရမဲ့အခြေအနေနဲ့ရင်ဆိုင်နေရတာနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ်
အကျဉ်းထောင်အာဏာပိုင်တချို့ကလည်းမွေးစည်းဝါးရောင်းချတာမျိုးတွေထောင်နေမှာရှိတယ်ပေါ့နော်တခါမှလက်ဆောင်မှုတွေရှိတယ်တခါတခါမှအကျဉ်းထောင်ထဲမှာငွေရှာတဲ့ကိစ္စတွေရှိတယ်ပေါ့ဒီလိုကိစ္စတွေမှာသူတို့ကိုအနောက်ရှေ့ဖြစ်စေတဲ့နိုင်ငံရေးကျင်းသားတွေကိုဆိုရင်လည်းပေါ့နော်အခြားရာဇဝတ်ကျင်းသားတွေနဲ့ခွဲခြားဆက်ဆံအုပ်ချုပ်ပြီးမှအခြားရာဇဝတ်ကျင်းသားတွေကိုမြောက်ပြီးမှတပ်ဖြတ်နေရမျိုးတွေကိုလည်းကျွန်တော်တို့တွေ့ရတယ်တခါတခါမှဆိုရင်ထောင်ပြင်ပကိုခေါ်ထုတ်ပြီးမှဥရိမဲ့တပ်ဖြတ်နေအောင်လည်းတွေ့ရပါတယ်
အာနာပိုင်တွေကတော့နှလုံးရောဂါနဲ့တည်ဆုံးခဲ့တယ်လို့မိသားစုကိုအကြောင်းကြားပေမဲ့ခန္ဓာကိုယ်မှာရိုက်နှက်ရာမျိုးတွေရှိနေတယ်လို့မျက်မြင်တွေ့ခဲ့ရတဲ့နိုင်ကျင်းတွေကိုကူညီသူတွေက view ကိုပြောပါတယ်ဒီအပိုင်းအတွင်းအိုးဘိုထောင်ကနေလွတ်လာသူ လုံခြုံရေးအရာအမည်မဖော်လိုတဲ့နိုင်ငံရေးအကျဉ်းသားတဦးပြောဆိုချက်အရာတင်ဆောင်ခဲ့သူကိုထက်ရန်နိုင်ဟာသုံးအဆောင်ကဖြစ်ကြောင်း VOA ကိုအတည်ပြုသလိုသူဟာကျန်းမာရေးကောင်းသူတဦးဖြစ်တယ်လို့ပြောပြပါတယ်။ကိုထက်ရန်နိုင်ဟာထောင်ထဲမှာတက်ကြွလှုပ်ရှားသူတယောက်အနေနဲ့ပါဝင်သူဖြစ်တယ်လို့ဒေါ်ဆန်းစုကြည်မွေးနေ့အထိန်အမှတ်ထောင်တွင်းလှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူဖြစ်ပါတယ်လို့ဆိုပါတယ်။ရိုက်နှက်ခံရတဲ့အခြေအနေအသေးစိတ်ကိုမသိပေမဲ့ထောင်အနာပိုင်းအနည်းဆုံး3ဦးထံမှနေဝိုင်းဝန်းရိုက်နှက်တာကိုမျက်မြင်တွေ့ခဲ့ရတယ်လို့လည်းလွတ်လာတဲ့နိုင်ငံရေးအကျဉ်းသားကဆက်ပြောပြပါတယ်။ကိုထက်ရန်နိုင်ကိုဝိုင်းဝန်းရိုက်နှက်ခဲ့တဲ့နေ့က22ရက်နေ့ကဖြစ်ပေမဲ့မိသားစုကို3ရက်အကြာမှသာအကြောင်းကြားခဲ့ကြောင်းလည်းသူကဆိုပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့အကြီးအဦးကြီးဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူး။မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM စည်ရင်အရာအကျဉ်းထောင်ထဲမှာဖိနှိပ်ခံရလို့တည်ဆောက်သူနိုင်ငံရေးအကျဉ်းသားအရေးအတွက်အယောက်20ထပ်မနည်းရှိတယ်လို့ဖော်ပြထားပါတယ်ရှင်
။ထောင်တွင်းကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေအလိမ်မာပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်ဘက်တွေဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ကလာမယ့်ကြာသပတေးနေ့မှာစကားဆစ်ထိုးကြမှာပါနိုင်ငံရေးမူဝါဒမိကွန်းတွေကြားထဲမှာယူကရိန်းစစ်ပွဲကတော့ထိတ်တန့်မိကွန်းတစ်ခုဖြစ်နေရှိနေပြီးတော့သူတို့နှစ်ဦးရဲ့မတူညီတဲ့ချင်းကပ်မှုတွေအကြောင်းတတီယာနာဗိုရိုဟိုကိုရဲ့သတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါမယ
်ဂျိုးဘိုင်ဒန်ကဒေါ်နယ်ထရန့်ကယူကရိန်းစစ်ပွဲအဆုံးသတ်ဖို့သဘောတူပြီးတော့ရုရှားကောင်းဆောင်ဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီအကြားဘလို့ဖြစ်အောင်လုပ်မလဲဆိုတဲ့အသေးစိတ်အပေါ်မှာတော့ထရမ့်ကအတိအကျမပြောဘူးလို့နိုင်ငံသားရေးရာမူဝါဒချွင်းကျင်သူတွေကပြောပါတယ်။ဗီလာတက်ကတိုကဆာဂေးကိုဒယ်လီယာက
He advocated only for the need to start some types of talks and negotiations and he said that he could be
သူထောက်ခံတာကစကားပြောဆိုညှိနှိုင်းဖို့လိုအပ်တယ်ဆိုတာပါပဲ။ပူတင်နဲ့ဇလန်စကီကြားကညှိနှိုင်းမှုတွေမှာသူကဂျာဝင်ဆောင်ရွက်ပေးမယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းအဲ့ဒီကရလာတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကဘယ်လိုမျိုးရှိမလဲဆိုတာတော့အသေးစိတ်မပြောပါဘူး
။ဒီနေ့လွတ်တော်မှာယူကရိန်းကိုအကူအညီပေးဖို့ဆွေးနွေးစဉ်တုန်းကထရန့်ပြောခဲ့တာကအကူအညီတွေဟာငွေချေးတာမျိုးဖြစ်သင့်ပြီးလက်ဆောင်ပေးတာမျိုးမဖြစ်သင့်ကြောင်းပြောခဲ့ပါတယ်
။ We're thinking about making it
လက်ဆောင်ဖြစ်ပေးလိုက်မယ်ဆိုငွေချေးပုံစံမျိုးပေးဖို့စဉ်းစားနေပါတယ်။ကျွန်တော်တို့အခုကဒေါ်လာဘီလီယံပေါင်းများစွာကိုလက်ဆောင်ဖြစ်ပေးနေတာပါ
။ Ukraine ကိုကူညီတဲ့နေရာမှာဥရောပကပိုပေးသင့်တယ်လို့ Trump ကပြောပါတယ်။ပြန်ရွေးခံရရင်တော့ Trump ကစစ်ပွဲကိုရှုံးသွားတာမျိုးမြင်ချင်မှာမဟုတ်ဘူးလို့Ukraine ဆိုင်ရာ American တမ်မတ်ကြီးဟောင်း John Hobbs ကပြောပါတယ
် We do know the Trump
Trump ကသူ့ဘာသူအားကြီးတဲ့သူဖြစ်ခံယူထားသူဖြစ်တာကြောင့်နိုင်ငံသားရေးမူဝါဒရှုံးနဲ့ပတ်သက်ခြင်းမှာမဟုတ်ပါဘူး Trump ကသမ္မတဖြစ်တဲ့အချိန် Ukraine မှာ Russia နိုင်သွားရင်နိုင်ငံသားရေးမူဝါဒကျဆုံးမှုလို့မြင်ကြမှာပ
ါ Trump ရဲ့ Republican Party က Ukraine အရေးမှာကွဲပြားနေပါတယ်တချို့ကဒီစစ်ပွဲကို American လုံခြုံရေးအတွက်အဓိကချိန်ချောက်မှုလို့မြင်ပြီးတော့တချို့ကတော့အကုန်ကြများတဲ့အာရုံလွှဲမှုလို့မြင်ပါတယ
် Russia for many of members of the Republican foreign establishment foreign policy establishment
Republican နိုင်ငံသားရေးမူဝါဒချမှတ်သူအများစုက Russia ကိုကြာစင်းနေတဲ့နိုင်ငံတစ်ခုအဖြစ်မြင်ကြပြီးသူတို့အမြင်မှာက Ukraine Russia စစ်ဟာ American လုံခြုံရေးအရင်းအမြစ်တွေမကုံဆုံးအောင်အမြန်အဆုံးတတ်တဲ့ပဋိပက္ခတစ်ခုအဖြစ်ရှုမြင်ပါတယ်
The security resources of the United States.
Biden က American သမ္မတအနေနဲ့ Ukraine ကိုကူညီဖို့နိုင်ငံတကာပူးပေါင်းအဖွဲ့တစ်ခုကိုဦးဆောင်ပြီး American ဒေါ်လာ185ဘီလီယံကျော်စီးရေးအကူအညီပေးထားတာပါ။ American အနေနဲ့မတရားတဲ့ကျူးကျော်ရန်စမှုကိုအချိန်ဘလောက်ကြာကြာတံပြန်သွားမယ်လို့သူကပြောထားပါတယ
်။ The United States walks away.
American သာထွက်သွားခဲ့ရင် Ukraine ကဘေးဒုက္ခရောက်မှာပါ။ဥရောပကိုလည်းဒုက္ခရောက်စေမှာပါလွတ်လပ်တဲ့ကမ္ဘာကြီးကိုလည်းဘေးဖြစ်စေပြီးကျွန်တော်တို့ကိုဒုက္ခပေးကျင်တဲ့သူတွေကိုအားတက်စေမှာပါ
ရုရှားမျိုးပေါ်ကစီးရေးပြစ်မှတ်တွေကိုအမေရိကန်လက်နက်သုံးပြီးတိုက်ခိုက်တာတားမြစ်ထားတာကိုတစိ့တစ်ပိုင်းဘိုင်ဒန်ကဖယ်ရှားခဲ့ပါတယ်ဒီလိုစိတ်ပိုင်းဖြတ်မှုဟာဘိုင်ဒန်ရဲ့ဒုတိယတက်တန်းမှာပထမတက်တန်းလိုဖြစ်ဖို့အလားအလာရှိပေမဲ့ရုရှားအပေါ်စီးပွားရေးဖိအားတွေတိုးပေးဖို့ရှိတယ်လို့အမေရိကန်ကက်သလစ်တက္ကသိုလ်ကပေါမောက်ခMichael Kimmich ကပြောပါတယ
် It's not as if they're determining their foreign policy on the basis
သူတို့ဟာနိုင်ငံရာယီမူဝါဒကိုရွေးကောက်ပွဲအနိုင်ရတာပုံမူတည်ပြီးတော့ဆုံးဖြတ်နေတာမဟုတ်ပေမဲ့လည်းအဲ့ဒီမှာအကန့်အသတ်တချို့တော့ရှိနေပါတယ်။ဒ Tarigale Biden in 2028 ma yugao pwe tat ma win nai do ra mu. Dari ha le alon kwa cha twa nai ma le. Tu a ni ne pu bi lo lut lut lat lat song phyan nai ma ba.
Ukraine sei pwe paw kwe pya mu re ha Russia nai ngan a paw belo sat san mle so de a paw le mu ti nei bi. Trump ga Russia ne sat san yi kaung sei chin me me. Biden ga ro Ukraine ko chu jaw mu jaw Russia ko sat bi phe chin tha bu shi ba de khmyar.
ဒါကတော့လာမယ့်ကြာသပတေးနေ့မှာစကားရှိထိုးကြမယ်အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်ပတ်တည်းရဲ့အကြောင်းသတင်းဆောင်မကိုကိုကြီးညံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အက်ဒီတာနဲ့ဆွေးနွေးကန် Generation Z Season နဲ့အားကစားခန္ဓာနားဆင်ရဖို့ရှိပါတယ်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
VOA American တန်ရဲ့2024ခုနှစ်ဇွန်လ26ရက်ဗုဒ္ဓဖူးညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေညပိုင်းအစီအစဉ်ဖြစ်တဲ့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုနားဆင်ရမှာပါ။ဒီသတင်းပတ်မှာတော့သမ္မတပူတင်ခီးစဉ်နဲ့အာရှနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ပြောပြထားပါဗျ။ရုရှားသမ္မတပူတင်ရဲ့မြောက်ကိုရီးယားခီးစဉ်တွင်မှနှစ်နိုင်ငံကြားချုပ်ဆိုခဲ့တဲ့ကာကွယ်ရေးသဘောတူညီချက်ကအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေအတွက်သာမကအာရှနိုင်ငံတချို့အတွက်ပါစိုးရိမ်ထိတ်လန့်စရာဖြစ်ခဲ့ပါဗျ။ BNN ကသူတို့ရဲ့နိုင်ငံကြားရေးမူဝါဒအောင်မြင်မှုတစ်ရက်ဖြစ်နေပြောဆိုနေတဲ့သမ္မတပူတင်ရဲ့ဒီခီးစဉ်ကဒေတာတွင်မှဘလိုမျိုးရိုက်ခတ်မှုတွေရှိနိုင်ပါသလဲ။ဒီသတင်းပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာမမျက်စင်အောင်ကဥကျော်စန္ဒာကိုမေးမြန်းတင်ဆက်ထားပါတယ
်။မင်္ဂလာပါဥကျော်စန္ဒာရှင်
။မင်္ဂလာပါမျိုးစင်
။ဒီမကြသေးခင်ကရုရှားသမ္မတပူတင်ရဲ့ဒီအာရှခီးစဉ်ပေါ့နော်။ဒါဘယ်လောက်ထိအရေးပါပါလဲ။ဘယ်လောက်ထူးခြားပါလဲ
။သူအရေးပါပါတယ်ထူးခြားပါတယ်။အထူးသဖြင့်သွားတဲ့ရုရှားနိုင်ငံအတွက်ကအဲဒီသူရုပ်ရှိခဲ့တဲ့မြောက်ကိုရီးယားနဲ့ဗီယက်နမ်တို့အတွက်ခေါ်စိတ်ပြီးတော့အရေးပါတယ်သူတို့တွေအတွက်အများကြီးအကျိုးကျေးဇူးဖြစ်ထွန်းနိုင်တဲ့ခီးစဉ်ဖြစ်ပါတယ်။သမ္မတပူတင်တို့အတွက်ဒါဟာစီရေးအရာရောနိုင်ငံရေးစံတမန်ဆက်ဆံရေးအရာရောအများကြီးအမျက်ထုတ်တဲ့လက်မှတ်ထောက်နိုင်တဲ့ခီးစဉ်လို့ပြောမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒေသတွင်းနိုင်ငံတွေနဲ့သူရဲဆန့်ကျင်ဘက်ဖြစ်တဲ့အမေရိကန်ပါဝင်အနောက်စုနိုင်ငံတွေတက်သိပ်ပြီးတော့ဂရုတစိုက်ဒါနက်လက်ဆံပြဖြစ်ပြီးတော့ဆောင်ကြည့်ရမယ့်အခြေအနေဖြစ်သွားပါတယ်။ဒါဟာကမ္ဘာနိုင်ငံတကာရဲ့နိုင်ငံတကာဆက်ဆံရေးအင်အားချိန်ခွင့်ရကိုနည်းနည်းပြောင်းပြန်ဖြစ်သွားနိုင်ကြလားပေါ့လေ။တစ်ဖက်ဆောင်ရင်းဖြစ်သွားနိုင်ကြလားဆိုသူတို့အများကြီးထိတ်ညှိဖို့အတွက်ကြိုးစားရမယ့်ခီးစဉ်ဖြစ်တယ်လို့ပြောမှာပါ။ရေဘူးရအဖြစ်နော်
။သူကအရင်မြောက်ကိုရီးယားကိုတွားခဲ့တာပါ။ဆိုတော့နှစ်ပေါင်း20ကျော်အတွင်းမှာရုရှားသမ္မတတရားကိုအနေနဲ့မြောက်ကိုရီးယားကိုပထမဆုံးဒါတွားတာပေါ့လေ။အဲ့တော့ဒီပေါ်မှာအဓိကနောက်ွယ်ရအကြောင်းရင်းကဘာဖြစ်ပါမလဲ
အဓိကဆိုတော့သူကနောက်ွယ်လို့တော့မပြောဘူးသူပေါ်ပေါ်ထင်ထင်ပဲပြောကြတယ်ခါတာကာကွယ်ရေးကိစ္စဟာအဓိကပါပဲရုရှားနဲ့မြောက်ကိုရီးယားဟာစီအေးကာလာတုန်းကအတူတူလက်တွဲပြီးတော့တိုက်ခိုက်ကြတဲ့ခွဲမရတဲ့နိုင်ငံတွေပေါ့လေအဲဒီစီအေးနောက်ပိုင်းမှာဆက်တဲ့လောက်မရှိကြတော့ဘူးဆိုပေမဲ့အခုလူခဲသဘောတူညီချက်ဟာစီကလာနောက်ပိုင်းမှာအထူးကြဆုံးသမိုင်းမှတ်တိုင်စိုက်ထူးစင်းတဲ့သဘောတူညီချက်ဟာ landmark pact ဆိုပြီးတော့နိုင်ငံကသုံးသပ်သူတွေပြောကြပါတယ်။အဓိကသူတို့သဘောတူတာတနင်္ဂနွေကျူကျော်ခံရရင်နောက်တနင်္ဂနွေဝင်ရောက်ကူညီရေးသူ့ရရင်ငါ့ကိုရိုက်လို့ခံစားမယ်ဆိုတဲ့သဘောမျိုးပေါ့လေ။ဒန်နုဆက်ဆက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။အဲ့ပြီးတော့လက်နဲ့အပြန်အလှန်ကူညီတာရုရှားကမြောက်ကိုရီးယားကိုမြောက်ကိုရီးယားအဓိကလှုပ်ရှင်နေတဲ့nuclear ရော missile ဆိုဒီစံတမှုတဲ့နိပညာတွေစစ်ပွဲအထောက်ပံ့တွေပေးမယ်တချိန်ထဲမှာလည်းမြောက်ကိုရီးယားဘက်ကရုရှားမှာအဓိက Ukraine type စစ်ပွဲအတွက်လိုအပ်နေတဲ့ munitions တွေပေါ့လည်းနဲ့ခံရတဲ့သူတို့အများအများထုတ်လုပ်ပေးနိုင်ဆိုတော့နိုင်ငံလုံးအတွက်ကာကွယ်ရေးအကျိုးစီးပွားရှိပါတယ်တချိန်ထဲမှာပဲရုရှားသမ္မတပူတင်ကအဲ့ဒီမြောက်ကိုရီးယားခီးစဉ်တစ်ချောင်းလုံးမှာ American တွေပဲပြင်းပြင်းထန်ထန်ထိုးနှက်ပြီးတော့ထုတ်ထားပြီးတော့ပြောဆိုခဲ့တာတွေ့ရပါတယ်အမေရိကန်ဟာဒါဘူကြဆူမူရေးဝါဒီဖြစ်တဲ့အင်အားသုံးပြီးတော့နိုင်ငံငယ်တွေကို90%လုံနေတဲ့ကမ္ဘာမှာအဲ့လိုအနိုင်လုပ်နေတဲ့ဆိုတာမျိုးသူက များကြီးချွတ်ချသွားပါတယ်ဆိုတော့အဓိကအဖြစ်မြောက်ကိုရီးယားကိုရီးယားကာကွယ်ရေးပဲပေါ်ပေါ်ထင်မဲ့သူတို့လုပ်တယ်ဒါအကကွယ်ရေးနောက်ကမှစီးပွားရေးလည်းအများကြီးပါတာပေါ့လေသူကအခုဒီတင်မှားရှိရဆိုတော့သူတို့နှစ်နိုင်ငံလုံးအတွက်ကတော့မဟာမိတ်ကိုခိုင်မာပြန်လဲစိုက်ထုတ်နိုင်တယ်ဆိုတဲ့သဘောပါပဲဒါပေမဲ့တောင်ကိုရီးယားဘက်ကပေါ့လေအဲ့လိုနိုင်ငံတွေကကိုရီးယားကျွန်းဆွေရဲ့တည်ငြိမ်မှုနဲ့ငြိမ်းချမ်းရေးအတွက်ပူပြီးတော့လာဟာပြဿနာဖြစ်လာနိုင်တယ်ဆိုပြီးတော့တစ်ဖက်ကလည်းစိုးရင်စရာစိုးရင်နေကြပါတယ
်အဲ့ဒီသမရပူတင်ရဲ့မြောက်ကိုရီးယားခီးစဉ်နဲ့ဗီယက်နမ်ခီးစဉ်ကရောဘာကွာခြားပါလဲ
စိုးစောပြောခဲ့လို့မြောက်ကိုရီးယားခီးစဉ်ကအဓိကစစ်ရေးကာကွယ်ရေးဖြစ်တယ်ဗီယက်နမ်ခီးစဉ်ကစန်တမန်ဆက်ဆံရေးနဲ့နိုင်ငံရေးကိစ္စပူပြီးတော့အသံနဲ့လို့ပြောရင်မှားမယ်မဟုတ်ပါဘူးဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကိုရုရှားခေါင်းဆောင်သွားတဲ့ဟာနှစ်နိုင်ငံလုံးကအဘယ်ကနိုင်ငံတွေပဲ two parallel states သူတို့ကသူတို့သူတော်ချင်းချင်းသတင်းလွှဲလွှဲဒါပုံပဲတဲသွားရတာသိမထူးဆန်းပေမဲ့ဗီယက်နမ်ဟာမြောက်ကိုရီးယားနဲ့မတူဗီယက်နမ်ဟာအမေရိကန်နဲ့လည်းဆက်ဆံရေးကောင်းကောင်းမွန်ရှယ်တရုတ်နောက်ပြီးတော့တခါဂျပန်ဩစတြေးလျအိန္ဒိယစတဲ့နိုင်ငံတွေနဲ့လည်းသူတို့ကောင်းကောင်းမွန်နဲ့ဆက်ဆံရေးရှိတယ်တရုတ်သမ္မတရှင်ပြီးခဲ့တဲ့တစ်နှစ်ကျော်ကသွားခဲ့တယ်နောက်ပြီးတော့သမ္မတဘိုင်ဒန်လည်းပဲမနှစ်ကသွားခဲ့တယ်ဗီယက်နမ်ကိုဆိုတော့အဲ့အင်းအကြီးနိုင်ငံကခုရဲ့ခေါင်းဆောင်ကြီးနဲ့သူတွေ့ပြီးတော့အခုမကြခင်မှာပဲသူတို့ရဲ့ပြိုင်ဘက်လို့အမေရိကန်ရဲ့အဓိကပြိုင်ဘက်လို့ဖြစ်တဲ့ရုရှားသမ္မတကိုတွေ့ရဆိုဗီယက်နမ်အနေနဲ့ဗီယက်နမ်ဘက်ကကြည့်မယ်ဆိုရင်ပေါ့လေသူဟာနိုင်ငံတိုင်းနဲ့ဆင်မြအောင်ဆက်ဆံနိုင်တယ်ဆိုတဲ့သဘောသူတို့ကတော့သူတို့ရဲ့တန်တမာဆက်ဆံရေးကိုသူတို့အနာပိုင်တွေကတော့ဒါဘင်ဘူးဒီပလိုမစီပဲသူတို့ဝါပင်လိုပဲပေါ့သူတို့ဟာထင်းပြီးလို့ရတယ်ပေါ့လေတစ်ဖက်သက်တမဟုတ်ဘူးဆိုတာကိုသူတို့ပြသတယ်လို့သူခွန်ကြီးဝင်ကြောစွာပြောပါတယ်ဒီရုရှားဘက်ကလည်းပဲရုရှားဟာစောစောပြောသူအပေခံနိုင်ငံတွေနဲ့ US ဆက်ဆံနေမှာမဟုတ်ဘူးဗီယက်နမ်လိုဂုံတကရှိရဲ့တမတ်တမတ်ရှိရဲ့နိုင်ငံနဲ့လည်းငါတို့ဆက်ဆံရေးထူထောင်နိုင်တယ်ဆိုတော့ပြသတဲ့သဘောဖြစ်တဲ့အတွက်ကြောင့်နိုင်ငံတကာဆက်ဆံရေးမှာရုရှားအတွက်အပြတ်ထွက်လို့ပြောရမှာပါသူ့ရဲ့အမှန်တကယ်ဆန်းစစ်ကြည့်ရင်စေးကာလာရုံကလည်းပဲမြောက်ဗီယက်နမ်ပေါ်လေအဲ့ဒါမြောက်ဗီယက်နမ်ဟာရုရှားနဲ့အတူတူတွဲပြီးတော့တိုက်ခိုက်ကြတယ်မြောက်ဗီယက်နမ်ဒီရုရှားနိုင်ငံရဲ့ဆိုဗီယက်ပြည်ထောင်စုအရအဓိကအစ်တောင်အရှာမှာခြေကုပ်စခန်းဖြစ်ခဲ့တဲ့နေရာပါအဲ့ဒီနောက်ပိုင်းမှာပါဗီယက်နမ်နိုင်ငံပေါင်းစည်းပြီးတော့နည်းနည်းဒါဗီယက်နမ်ရဲ့နိုင်ငံရဲ့ဝါရပြောင်းပြီးတော့လှောက်တိစီးရေးတွေပါလေမှုမရှိဘူးသူကဆက်ဆိုင်တော့မပြတ်တော့ခဲ့ဘူးဆိုတော့အခုခါမှာတော့သူတို့ပြန်ပြီးတော့ပေါင်းစည်းလာတယ်စီးရေတော့မပြောဘူးသူတို့နှစ်နိုင်ငံကြားချုပ်ဆိုတာစာချုပ်ပေါင်းဆင်ခုစီရဲ့ပေါ်ပေါ်ထင်းနေအဲ့ဒါကလုံးစီးပွားရေးပူပေါင်းဆောင်ရွက်မှုပါပဲနောက်ပို့ပြီးအရေးကြီးတာတစ်ခုကတော့ဒီဗီယက်နမ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာသူတို့ရဲ့ရေနံတူဖို့ရေးတွေပါလေလုံနေတဲ့ကိစ္စတွေရှိတယ်အဲ့မှာရုရှားအကူအညီပါတယ်ဆိုတော့တောင်တရုတ်ပင်လယ်မှာလည်းပဲကျန်တဲ့နိုင်ငံတွေအတိအကျတရုတ်ပြည်ရင်တစ်ဖက်ဆောင်နေလို့မရဘူးဒါရုရှားရှိနေတဲ့ဆိုတဲ့သဘောဖြစ်တယ်ဆိုတော့စဉ်းစားကြရပါဒါမဲ့ဗီယက်နမ်အတွက်လည်းမြတ်ထွက်သလိုရုရှားအတွက်လည်းပဲတန်တမာဆက်ဆံရေးအဖြစ်ငါတို့ဟာဘူမိကရှိတဲ့နိုင်ငံမဟာမိတ်တွေရှိရဲဆိုတော့ပြသလိုက်ခြင်းဖြစ်ပါတယ်
အဲ့တော့ဒီအခုသမရပူတင်ရဲ့မြောက်ကိုရီးယားကိုသွားတဲ့ခရီးစဉ်ကဒီလက်ရှိယူကရိန်းအရေးကိုကြတော့ဘယ်လိုရိုက်ခတ်လာနိုင်မှာလဲ
အများကြီးထောက်ပံ့ဖြစ်တာပေါ့ပူတင်အတွက်ကတော့တကယ်တော့ယူကရိန်းကိုအနောက်နိုင်ငံတွေကပုံအောင်ပြီးတော့ထောက်ခံအားပေးနေကြတယ်ချိန်မှာလက်နက်ကောင်ငွေကြေးကထောက်ခံအားပေးနေရုရှားကိုဒီလိုထောက်ခံအားပေးမဲ့နိုင်ငံတွေကသိနေပါတယ်အဓိကအဖြစ်အီရန်ရှိမယ်အခုမြောက်ကိုရီးယားရှိမယ်မြန်မာနိုင်ငံတို့ဘာလို့ရှိမယ်ဆိုတော့အခုမြောက်ကိုရီးယားနဲ့ပေါ်တင်သဘောတူစာချုပ်ချုပ်ပြီးတော့မြောက်ကိုရီးယားကလည်းပဲဝင်တိုက်မယ်ဆိုတဲ့သဘောတူညီချက်ရှိရဲဆိုတော့ရုရှားကတခုခုငါတို့ကိုတိပါလာပြီးဝင်တိုက်လာပြီးလို့ပြောခိုင်းရင်မြောက်ကိုရီးယားပဲဝင်ပြီးတော့တိုက်မဲ့သဘောမျိုးသဘောတူညီကြရတာဖြစ်တယ်သိခိုင်ပါတယ်နောက်ပြီးတော့မြောက်ကိုရီးယားပံ့ပိုးပေးမဲ့ခရမ်းမီရောက်တွေဟာအများကြီးရုရှားမှာလိုအပ်နေတယ်ဆိုတော့ယူကရိန်းစစ်ပွဲကိုရုရှားကပြန်ပြီးတော့တာရှည်ခုခံနိုင်မယ်အပြည့်ပြတ်နိုင်သွားမယ်လို့တော့ဘယ်ဘက်ကမှပြောလို့မရသေးတဲ့အခြေအနေပါသို့တော်လည်းပဲမြောက်ကိုရီးယားနဲ့မဟာမိတ်ဒီလိုခိုင်ခိုင်မာလှုပ်လိုက်ခြင်းအပြင်ရုရှားဟာပို့ပြီးတော့ခံနိုင်ရည်ရှိမယ်ဆက်လက်ပြီးတော့တိုက်ပွဲဝင်နိုင်တဲ့အခြေအနေရှိသွားမယ်လို့ယူဆရပါတယ
်။ဒီတော့ဒီလိုမြောက်ကိုရီးယားနဲ့ရုရှားနဲ့ပို့ပြီးတော့ဟိုဆက်ဆံရေးနီးကပ်လာတာတရုတ်တို့ဂျပန်တို့နောက်အရှေ့အာရှတို့အရှေ့တောင်အာရှတို့နိုင်ငံတွေမှာရောဘယ်လိုရိုက်ခတ်လာနိုင်လဲ
။အရေးကြီးဆုံးကတော့အဲကိုရီးယားကျွန်းဆွယ်ရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအဲ့မှာတစ်ဖက်ဆောင်းနှင်းဖြစ်သွားနိုင်တယ်ပေါ့။ အစကတည်းကသူတို့အများအားပဋိပက္ခဖြစ်တာတောင်နဲ့မြောက်ကိုရီးယားဆိုတော့အခုလိုဖြစ်လိုက်တဲ့အတွက်ကြောင့်မြောက်ကိုရီးယားရဲ့ရန်စမှုတွေနိုင်ငံစဉ်လုံမှုတွေပုံများလာမယ်ဆိုပြီးတော့ဒီဘက်ကတွေးမှာပဲအဲ့ဒါကြောင့်ပူတင်သွားပြီးရဲ့နောက်တနေ့မှာပဲတောင်ကိုရီးယားဆိုင်ရာရုရှားသံမကြီးကိုတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကဆင့်ခေါ်ပြီးတော့ဒါမြောက်ကိုရီးယားကိုခင်ဗျားတို့သိမမြောက်ပင်နဲ့ဆွေးသတိပေးတဲ့စကားပြောတယ်လို့သတင်းထဲမှာတွေ့ပါတယ်ဆိုတော့ဒီဘက်ကတောင်ကိုရီးယားဘက်ကဘယ်လောက်ဆိုးရင်တည်းလဲဆိုတာကိုချက်ချင်းပေါ်နေကြပါတယ်အလားတူဆိုတော့ဂျပန်တို့ဆိုလဲမြောက်ကိုရီးယားဘုံဆန့်ရင်တော့မစ်ဆိုင်းပြဂျပန်တို့တောင်ကိုရီးယားတို့ကအဓိကတာဂက်တို့ဖြစ်နေတော့သူတို့ကအဓိကထားပြီးဆိုးရင်မှာဖြစ်ပါတယ်ဆိုတော့တရုတ်ဒီပင်လင်းတရုတ်ကလည်းပဲရုရှားနဲ့မြောက်ကိုရီးယားနဲ့စီးရဲမဟာမိတ်ဖွဲ့ရင်သူမပါကြည့်ဘူးသူဟာရုရှားယူကရိန်းကိုကျူးကျော်လာလဲပြင်းပြပြသားသားကြီးထောက်ခံတဲ့ကုညင်ဆွဲတရုတ်ပေါ်လျောင်ဘယ်တော့မှမနေဘူးနောက်ပူပြီးထင်ရှားတာသူကသမ္မတပူတင်မကြသိခင်ကတရုတ်ကိုရောက်လာတုန်းကတရုတ်ကတဆင့်မြောက်ကိုရီးယားကိုဆက်မသွားပါနဲ့တရုတ်ကတားခဲ့တယ်ဒါဘာတေကဘာပြလဲဆိုတော့ကျွန်တော်ခင်ဗျားတို့ရဲ့ရုရှားနဲ့မြောက်ကိုရီးယားတေသုံးမွေးဆိုင်မဟာမိတ်မဟုတ်ဘူးဆိုတော့ပြသလိုတဲ့သဘောအဲပူတင်ကိုခင်ဗျားဒီကနေပြီးတော့တေယုကတဆင်မြောက်ကိုရီးယားကိုမသွားပါနဲ့သူကသူသီးရသွားရင်သွားဆိုတဲ့သဘောဆိုတော့တေယုကိုနိုင်ကြတာကိုချင်းချင်းချင်းစဉ်းစားမယ်လို့ထင်ပါတယ်အဲ့ခေစားကိုဆိုတော့ကြံတဲ့နိုင်ငံတွေကတော့အဲ့လိုတည်ငြိမ်ရေးပေါ့လေတစ်ဖက်ဆောင်ရင်းဖြစ်သွားလိမ့်မလားဆိုတော့စိုးရင်စိတ်တွေဖြစ်ကြပါပဲအဓိကကြပါတယ်
အဲ့မြန်မာနိုင်ငံနဲ့လေရုရှားကနှိကတဲ့တန်တမန်ဆက်ဆံရေးရှိပါတယ်ဆိုတော့အခုလိုမြောက်ကိုရီးယားနဲ့ရုရှားနဲ့ဒီလိုဆက်ဆံရေးရအောင်အရှိတောင်အာရှမှာတော့အထူးသဖြင့်မြန်မာနိုင်ငံအတွက်ပေါ်ရုရှားမှာဒီမြန်မာနိုင်ငံမှာရုရှားရဲ့အကျိုးစီးပွားတွေနဲ့ဆက်ဆက်နိုင်ပါလား
ဆက်ဆက်ပါတယ်အဓိကအဖြစ်ကမြန်မာကတော့စိတ်တက်ကြွတော့မှာပေါ့လေသူတို့ကအတက်ရှာငါရီးယားအဓိကအကူအညီပေးတဲ့ရုရှားနိုင်ငံဟာမြောက်ကိုရီးယားနဲ့သဘောတူညီမှုရတော့သူတို့ True Sun ဖို့မှာမဟုတ်ဘူးဒါပေမဲ့ Vietnam တို့ကလည်းသွားနိုင်လိုက်ကြတာအထူးကြမဟုတ်ဘူးရုရှားဟာငါတို့မြန်မာနိုင်ငံကိုဆက်ဆံတာလည်းပဲအပယ်ခံနိုင်ငံချင်းချင်းမလို့ဆက်ဆံတာမဟုတ်ဘူးသူကနိုင်ငံတကာကလူယူသေးရှင် Vietnam တို့နဲ့ဆက်ဆံနေရပဲဆိုပြီးတော့ပြသလိုက်တဲ့တည်းသူတို့ကတော့အားတက်စရာဖြစ်ပါတယ်ဒါဖြစ်မြန်မာနိုင်ငံကဘာရောက်မလာခဲ့ဘူးလဲဆိုလို့စဉ်းစားစရာလည်းရှိတယ်ပေါ့ဒီညမှာမြန်မာကိုလိုင်းလည်းမထူဘူးမြန်မာအပေခံနိုင်ငံပဲမြောက်ကိုရီးယားနဲ့တော့မထူဘူးမြောက်ကိုရီးယားမှာလူလူဆန့်ကျင်တဲ့တိုက်ပွဲတွေမရှိဘူးမြောက်ကိုရီးယားအစိုးရကိုမြောက်ကိုရီးယားပြည်သူတွေကလည်းလူလူလာရှိနေတဲ့နိုင်ငံဖြစ်တယ်မြန်မာနိုင်ငံမှာကျတော့မြန်မာစစ်ကောင်စီကိုပြည်သူလူထုကနေကဆန့်ကျင်နေရဆိုတော့အဲ့လိုမြောက်ကိုရီးယားကိုအသီးမပြုသူတို့ရုရှားကမြန်မာနိုင်ငံစစ်ကောင်စီကိုအဲ့လောက်ကြောက်အသီးမပြုဘူးသူကလက်နဲ့ဝယ်တဲ့လူဖောက်တဲ့လောက်ပဲသဘောထားပြီးတော့သူကဆက်ဆံတယ်လူချင်းတာတောက်မယ်သူတို့လူတာပြေးမယ်အဲ့ဒီသဘောမျိုးဒါကြောင့်စစ်ကောင်စီအကြီးကြီးကမြန်မာနိုင်ငံကနေပြီးတော့ရုရှားကိုလည်းအစကတည်းကသွားခဲ့တာစုစုပေါင်း6ကြိမ်ရှိပြီးဟိုရုရှားကောင်းဆောင်သမ္မတပူတင်ကတေဝင်ဘယ်လုံးကမှဒီခေါ်စနစ်ချင်းကျူစရာမရှိဘူး East Asia Forum မှာလုတ်တဲ့အခါမှာသာလေသူ side line ပေါ်လေစီဝေးပြင်ပမှာခဏတွေးခဲ့တာဖြစ်တယ်ဆိုတော့သူတို့ကတလောက်ထိမြန်မာနိုင်ငံတို့ဘာလို့လောက်တိရောရုရှားဘက်ကတန်းူထားပြီးတော့ဆက်ဆံနေလို့တော့မတွေးရပါဘူးဒါပေမဲ့မြန်မာနိုင်ငံအတွက်ကတော့အတက်နေမှာပေါ့သူတို့ကတော့ဆက်ပြီးတော့ကူညီရမယ်လို့
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါဘူ
းရုရှားသမ္မတရဲ့မြောက်ကိုရီးယားခီးစဉ်ကဒေတာရင်းကိုဘလို့ရိုက်ခတ်မှုတွေရှိနိုင်ပါတယ်ဆိုတာကိုတမရပူတင်ခီးစင်နဲ့အာရှနိုင်ငံရေးဆွေးနွေးကောင်းစင်နဲ့ဥကြော်စန္ဒာကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားတဲ့အယ်ဒီတာနဲ့ဆွေးနွေးခဲ့မှာရှင်။မကြာခင်မှာတော့အားကစားခန္ဓာတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ Generation Z ကိုအလှည့်ပေးကြပါတယ်။ကိုလိုချင်တဲ့ဘဝတစ်ခုကိုပိုင်ဆိုင်နိုင်မှုပုံမှန်ဝင်ငွေရတဲ့အလုပ်ကိုစွန့်ပြီးတော့ထာဝရခီးသွားနေသူတယောက်ဖြစ်နေရွေးချယ်နေထိုင်ခဲ့ပါတယ်လို့လူငယ်ခီးသွားဘလော့ဂါတယောက်ဖြစ်တဲ့မတ်တီရီကပြောပါတယ်အထူးသဖြင့်ဗုဒ္ဓဝင်နဲ့အိယဝင်ပုံမြင်တွေမှာပါတဲ့နေရာတွေကိုအသေးစိတ်လေ့လာခြင်းနဲ့အတွက်အိန္ဒိယမှာရှိတဲ့နေရာတော်တော်များများကိုသူကအချိန်ပေးပြီးတော့ခီးထွက်နေတဲ့သူဖြစ်ပါတယ်မက်ခင်လေးစကားပြောထားပါတယ်
ဟေးဂျင်စီရတဲ့ချင်ရောက်တယ်မြောဂျင်စီတို့ခီးသွားတာတိုက်ကြတယ်ဟုတ်ဒီတစ်ပတ်တော့ခီးသွားဘလော့ဂါတယောက်နဲ့စကားပြောထားတယ
်ညီမနာမည်ကတော့တီးပြီးပါညီမအခုလောလောဆယ်အိန္ဒိယနိုင်ငံမြောက်ပိုင်းမှာခီးသွားနေပါရဲ့ရှင
်ခီးသွားဘလော့ဂါတယောက်ဖြစ်ဖို့အတွက်သူလူကြီးစတင်ခဲ့လေ
ဒီစူဇန်အားဝါဒနာပါတာပေါ့နော်ဟိုအရင်ကတည်းကနေ ကောမဂဇင်းတွေဖတ်ခဲ့တဲ့ဒီ TV တွေ channel တွေထဲမှာကြည့်ရဆိုလို့ရှိရင်သူများရဲ့ခီးသွားတဲ့အစီအစဉ်တွေတွေ့ရဆိုလို့ရှိရင်အရန်သွားကျင်ခဲ့ရပေါ့နော်။နောက်တိုင်းမဲ့တကယ်သွားပြည့်ခဲ့တာတော့2019မှာပေါ့နော်ဒီ full time အလုပ်ကနေပြီးတော့ထွက်လိုက်ပြီးတော့မှဒီစပြီးတော့ full time traveler စလုပ်ခဲ့ရပေါ့နော်။အဲပြင်ဆင်ခဲ့ရတာမျိုးတွေအခက်အခဲတွေမျိုးကတော့အဓိကတော့ financially ပေါ့နော်။ကိုကမိသားစု background ကချမ်းသာတဲ့ background မဟုတ်တဲ့အတွက်ကြောင့်ဒီပတ်စံကျိုးစုခဲ့ရရရှိရယ်။ပြီးတော့စိတ်ပိုင်းဆိုင်ရာကြံ့ကြံ့ခံနိုင်အောင်ပြင်ဆင်ခဲ့ရမျိုးရှိပါတယ်ဟုတ်ကဲ့။
အလုပ်ကထပ်ပြီးခီးတွေတော့ဘူးသူကလည်းဆုံးဖြတ်လိုက်တ
ာလေဒီလုပ်ငန်းခွင်မှာကိုယ့်ရဲ့စာသင်ကျောင်းမှာကိုယ့်ရဲ့စာသင်ကမ်းထဲမှာကိုယ့်ရဲ့ပတ်ဝန်းကျင်မှာမရနိုင်တဲ့အတွေ့အကြုံမျိုးတွေပေါ့နော်ပြီးတော့အခြားရဲ့ကာချာတွေအခြားရဲ့သူတို့ရဲ့ယုံကြည်မှုတွေကိုလေ့လာတဲ့အခါကျတော့အဲကိုတိုင်းလည်းပို့ပြီးတော့သူများတွေရဲ့ဘဝတွေသူများတွေရဲ့ယုံကြည်မှုတွေပို့ပြီးတော့လက်ခံနိုင်လာတယ်ပို့ပြီးတော့လည်းအမြင်ကျေလာတယ်ပေါ့နော်ပို့ပြီးတော့လည်းအသိဉာဏ်တွေလည်းပို့ပြီးတော့ကျေပြန့်လာတယ်လို့ထင်ပါတယ်ဟုတ
်သူကလေအလုပ်ကထပ်ပြီးတော့နိုင်ငံတော်မှာပြီးသွားခဲ့ဒါပေမဲ့အိန္ဒိယနိုင်ငံကတော့သူကနေရာအနှံ့အပြားကိုသွားခဲ့တယ်။သူဘာကြောင့်လို့အိန္ဒိယနိုင်ငံအနှံ့ကိုပြီးသွားရတာလဲ
။ဒီမှာအရန် level ဆရာနေရာအရန်များရယ်ပေါ့နော်။ကာချာလည်းအရန်စုံနေ။တပီနဲ့တပီနဲ့ကမတူတဲ့အတွက်ကြောင့်ဒီနေရာလဲလိုက်ဝင်နေရာလဲလိုက်နဲ့အပို့ပြီးတော့စုံသွားတာပေါ့နော်။အဓိက inspiration ကတော့ငငယ်ကလေးကနေပြီးတော့ဒီဗုဒ္ဓဝင်စာပေတွေထဲမှာပြီးတော့ဒီအဲ45ပြောတဲ့အရာဝင်ပုံမြင်တွေထဲမှာပေါ့နော်။ဒီအိန္ဒိယကျင်းနေမိနေပြီးသားဖြစ်တာရယ်။ဒီအထူးသဖြင့်ဒီဗုဒ္ဓဘာသာနဲ့ပတ်သက်ပေါ့နော်ဒီကာယာတို့ပါရဏသီတို့မိဂရာဝုန်တို့ပေါ့နော်ဟိမဝန္တာတောင်တန်းနေအကြောင်းအရင်သိချင်းခဲ့တာအဲ့ရပဲပြင်ပြတဲ့စိတ်ကနေပြီးတော့ပဲသွားပြခဲ့ရပါဟုတ
်ဒီလိုအိန္ဒိယနိုင်ငံနဲ့ကြီးသွားရင်လည်းသူကြုံတွေ့ရတဲ့အတွေ့အကြုံတွေလည်းအခုလိုပြပြတာလေ
လောလောလတ်လတ်ပေါ့နော်အရင်လာကတွေ့ကြုံခဲ့ရမျိုးဆိုလို့ရှိရင်ဒီပြည်နယ်တစ်ခုကနေနောက်ဒီနေ့တခုကူတဲ့အခါယထာစီရပေါ့နော်အိန္ဒိယမှာပုံမှန်လည်းယထာသိနေကြဆိုကိုကအဆင်ပြေမယ်ပဲထင်ခဲ့ရပေါ့ဒါပေမဲ့အဲ့အချိန်မှာကိုတက်သွားတဲ့အချိန်မှာလုံဝဟိုအမ်ယထာပြည့်ကျက်နေခြေချစရာနေရာမရှိဘူးပေါ့နော်တကယ်အိန္ဒိယအဲရုပ်ရှင်တွေထဲမှာဟိုအရင်တော့ရုပ်ရှင်တွေမှာမြင်ဘူးတဲ့အတိုင်းပေါ့အပေါ်မှာလည်းဒီအိတ်သင်ပေါ်မှာလည်း6လောက်တည်းကတိုးလို့ကျွဲလန်းနေကိုကောင်းလည်း6လောက်တည်းနဲ့ကဲမိပေါ့နော်အဲ့ဒီကတော့မနည်းပါဘူးအော်မမေနိုင်နဲ့အမှတ်တရပါပြသူတို့မှလူရမ်းများရယ်ပေါ့နော်ဘယ်နာတော့ကားဟွန်တီးကြတယ်သူတို့ကမတင်းစိတ်ဆိုးတာပေါ့နော်အဲ့လိုမျိုးဟွန်တီးကြအမျိုးရှိရယ်အဲဒီစိတ်မကောင်းစရာတော့ဟိုးအရင်နှစ်တရဒီကယ်လာဒေသမှာဒီဆင်ရမ်းပေါ်ရယ်ပေါ့နော်ဆင်ရမ်းပေါ်တဲ့နေရာမျိုးကြတော့သူတို့ဒီလူတွေကကြတော့တင်းနှံ့နေစိုက်တယ်တင်းနှံ့နေစိုက်တော့ဆင်တွေကလာပြီးတော့ဖျက်ဆီးရယ်ဖျက်ဆီးရဲ့အခါကျတော့ဒီအစိုးရဘက်ကအဲတောင်မြူတဲ့အပိုင်းနေပေါ့နော်အဲ့ဒါမျိုးကြာသူလူရစိတ်တူပြီးတော့ဆင်းနေအိဝဝနေစားတဲ့အစားစားတယ်မမိုင်းထဲ့တာပေါ့နော်မိုင်းထဲ့ပြီးတော့ပြန်ပြီးတော့တိုက်ခိုက်တာမျိုးတွေလည်းကြုံရပါတယ်ဟုတ
်အစားတောင်နေဘူးကုန်ကြည့်ချင်နေရောလူရှိဘူးလေအ
ဲတူညီတဲ့အပိုင်းနေလည်းရှိတယ်တူညီတာမျိုးကြာတော့ဟိုမြန်မာပြည်မှာဆိုလို့ရှိရင်ဒီမြန်မာမျိုးသမီးတွေပါပေါ့နော်ရိုးရအင်ဂျီထမင်းလေးတွေတံမိုးထားပြီးဝတ်ကြဒီမှာလဲစာရီရောင်းလုံးလေးတွေတံမိုးထားပြီးဝတ်ကြရှိရပေါ့နော်ခုကကြတော့ဒီတွေ့ရတဲ့လောက်ပေါ့နော်မျိုးသားတွေကလုပ်ငန်းခွင်မှာပို့ပြီးတော့တွေ့ရတယ်မျိုးသမီးတွေကိုမတွေ့ရစားတော့ပန်းကကြတော့သူတို့ကပြည်နယ်တစ်ခုနဲ့တစ်ခုနဲ့နည်းနည်းပဲကွာရပေါ့နော်ဒါပေမဲ့တောင်ပိုင်းနဲ့မြောက်ပိုင်းကြတော့တော်တော်ကွာတာမျိုးတွေ့ရတယ်အဲတူလာတခုကတော့ပဲအစားတော့ပဲဖြစ်သူမဆလာတော့သုံးကြရပေါ့နော်လက်ဖက်ရည်တဲ့တောင်သူတို့ကမဆလာထည့်တော့တယ်ပေါ့နော်ဒီဆိုတော့သူတို့နှင်းနေမရှိတော့ဘူးနှင်းကတော့ဒီရေကဲတောင်တွေပေါ်မှာပဲရှိနေတော့ဖြစ်တဲ့အတွက်ကြောင့်ဒီအခြားနေရာတွေကမြက်ခင်းပြင်တွေကစိမ့်ပြီးတော့ဒီတပင်တွေကလည်းစိမ့်နေတာပေါ့နော်ပြီးတော့ပန်းတွေလည်းပွင့်နေရသည်ဖြစ်တဲ့အတွက်ကြောင့်ပန်းတွေပွင့်နေတာတကယ်ဟိုပကြီကတစ်ချက်လိုပဲအရင်လှတယ်ဟိုဗော်လီဝုဒ်ရုပ်ရှင်တွေရောက်နေတယ်ခံစားရတယ
်ဒီလာလေမဲ့လူတွေအတွက်ဘင်းနေရာတွေကလည်းအကောင်းဆုံးဆိုတာကိုသူကအခုလိုနဲ့အကြံပြုထားတယ
်ဒီအိန္ဒိယရဲ့ရုပ်ရှင်တွေရဲ့အတိုင်းရောင်းသုံးခံတက်တွေရောင်ဆုံး cake တွေရောင်ဆုံးစာအုပ်တွေပေါ့နော်အဲ့ဒီအရာတွေကြိုက်တဲ့လူတွေဆိုလို့ရှိရင်တော့ဒီ Rajasthan တွဲ data ရှိရဲ့အဲ့ဒီမှာကြတော့ဒီရောင်ဆုံးမြို့တွေရှိအနမဲ့တွေကသူကတစ်မျိုးနဲ့တစ်မျိုးအယောင်နေမတူးပေါ့နော်အဲ့လိုမျိုးလေးခွဲခြားထားရှိရဲ့လူလူလေးလာတကယ်လို့ကိုကတဘာဝတရားကြိုက်တဲ့လူတွေဆိုလို့ရှိရင်တော့ဒီ Himwanda data ပေါ့နော် Kashmir data ကတော့အရင်လာရတာကြောင့်မို့လဲသူတို့အများရန်ဒီနှစ်နိုင်ငံလူတွေကြတဲ့နေရာလည်းဖြစ်တယ်ပေါ့နော်လွင်နေကြေးတွေနဲ့အရန်လှတယ်သူကအရင်တိုင်းတိုင်းပဲဒေတာကန်သူတွေရဲ့ဘဝတွေကတော့ခက်ခဲတယ်ပေါ့နော
်။ကေဂျင်စီတို့ရေခီးတော့ဘလော့ဂါလေးရဲ့အိမ်ရကီးစင်ကြောင်းကြားခဲ့ကြပြီနော်။ဂျင်စီတို့ရောဘယ်ကြီးသွားဖို့စဉ်းစားလဲ။ဒါပေမဲ့ဂျင်စီစီစဉ်တော့စောင့်ကြည့်လို့ပုံနေတယ်နော
်။မခင်လေးတင်ဆက်ပေးခဲ့တဲ့ Generation C စီစဉ်ပါရှင်။အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်မှာကျင်းပနေတဲ့ Copa America Flower ဘောလုံးပွဲမှာတော့ Argentina အသင်းက Chile ကိုနိုင်ပြီးတော့ Quarter Final တက်သွားပါပြီ။ ကိုပါအမေရိကဖလားပေါ်မှာခံမှန်းချက်တွေနဲ့အတူယူရို2024ဥရောပဖလားဘက်ကနာမည်ကြီးအင်္ဂလန်အသင်းရဲ့အလားအလာဘယ်အသင်းတွေဘိုဆွဲနိုင်ခြေရှိသလဲဆိုတဲ့ခံမှန်းချက်တွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်
ယောပဗလာဘောလုံးပွဲတွေကို1960ခုနှစ်ကစပြီးတော့၄နှစ်ကျင်ကျင်းပလာခဲ့တာအခုဆိုရင်18ကျင်ရှိသွားခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့16ကျင်မှာတော့ဂျာမနီနဲ့စပိန်က3ကျင်စီဘိုဆွဲထားပြီးတော့အီတလီနဲ့ပြင်သစ်က2ကျင်စီရခင်ဆိုဗီယက်ပြည်ထောင်စုချက်ကိုစလိုဗာကီးယားနယ်သာလန်ဒန်မတ်ဂရိစ်နဲ့ပေါ်တူဂီတို့က2ကျင်စီဘိုဆွဲထားပါတယ်အဲ့ဒီကျင်းပခဲ့တဲ့16ကျင်ထဲမှာစိတ်ဝင်စားဖို့ကောင်းတာကတော့အင်ရှင်အသင်းတွေဘိုဆွဲခဲ့တာက3ကျင်ပဲရှိခဲ့တာဖြစ်ပါတယ်အဲ့ဒါကတော့1964မှာစပိန်1968ကအီတလီနဲ့1984မှာပြင်သစ်အသင်းတို့ပူဆွဲခဲ့ကြတာဖြစ်ပါတယ်။1984ခုနှစ်နောက်ပိုင်းမှာတော့အင်ရှင်အသင်းတွေတစ်ကြိမ်မှပူမဆွဲခဲ့တာအခုဆိုရင်နှစ်ပေါင်း40ရှိလာခဲ့ဖြစ်ပါတယ်။ဆိုတော့အခုတစ်ကြိမ်အင်ရှင်အဖြစ်ကျင်းပတဲ့ဂျာမနီနေနဲ့ဒီအဆင့်လာကိုခြေဖြတ်နိုင်မလားဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်။1988ခုနှစ်ကအရှင်းနဲ့အနောက်ဂျာမနီမပေါင်းစည်းခင်ကအနောက်ဂျာမနီမှာကျင်းပခဲ့တဲ့ယူရို88မှာတော့ဂျာမနီသင်းဟာအဲဒီတုန်းကချန်ပီယံဖြစ်ခဲ့တဲ့နယ်သာလန်သင်းကိုဆီမီဖိုင်နယ်မှာရှုံးပြီးတော့အရေးနိုင်ခဲ့တာကြောင့်ချန်ပီယံဆုနဲ့လွဲခဲ့သလို1988ပြီးတဲ့နောက်ဒီကြားရဲ့2006ကမ္ဘာဖလားအင်ရှင်ဖြစ်တုန်းကလည်းဆီဖိုင်နယ်မှာချန်ပီယံဖြစ်သွားတဲ့အီတလီအသင်းကိုရှုံးပြီးတော့ချန်ပီယံဆုနဲ့လွဲခဲ့တာတွေကလည်းစိတ်ဝင်စားစရာသမိုင်းမှတ်တမ်းတွေဖြစ်ပါတယ်ဆိုတော့စောပိုင်းမှာပြောခဲ့သလိုပဲဂျာမနီအသင်းအနေနဲ့ဒီအစင်လာကြီးကိုခြေဖြတ်နိုင်မလားဆိုတာကတော့ဒီယူရိုပြိုင်ပွဲမှာစိတ်ဝင်စားစရာလို့ပဲပြောမှာဖြစ်ပါတယ်။ဒိုင်မွန်တိုင်ရင်ကတော့ဘူဆွဲနိုင်ခြေရှိတဲ့အသင်းတွေထဲမှာရေပန်းအစားဆုံးကတော့အင်ရှင်ဂျာမနီနဲ့တူပြင်သစ်နဲ့အင်္ဂလန်အသင်းတို့ဖြစ်ပါတယ်။ဒါမဲ့လည်းအင်္ဂလန်အသင်းဟာအခုခါမှာအုပ်စုပထမနဲ့နောက်ဆင့်ကိုတက်ခဲ့ပေမဲ့လည်းအုပ်စုပွဲစဉ်တွေမှာထင်သလောက်ခြေစွမ်းမပြနိုင်တာကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဆိုတော့အင်္ဂလန်အသင်းဒီတစ်ကြိမ်မှာရောတကယ်ပဲပိုဆွဲနိုင်ပါမလား။အင်္ဂလန်အသင်းဒီနေ့ပိုဆွဲနိုင်ချိန်နဲ့ပတ်သက်ပြီးတော့ Soccer Follow Journal ရဲ့အင်တာဗျူးကိုကျော်မျိုးဟန်ကတော့
အင်္ဂလန်က Euro 2024ပြိုင်ပွဲမဆောင်ပြီးတော့သူရေပန်းအစားဆုံးအသင်းပိုဆွဲဖို့ရေပန်းအစားဆုံးအသင်းဖြစ်ခဲ့ပေမဲ့တကယ်အုပ်စုအဆင့်ပွဲစဉ်တွေကစားပြီးမှတော့အင်္ဂလန်ရဲ့အခြေစွမ်းကိုတော်တော်များများအားမရကြောင်းဒီပြဆော့ကိတ်အနေနဲ့နေရာစုံမဖြည့်ရှင်းရမယ့်ပြဿနာတွေရှိပြီးအထူးသဖြင့်တော့ကျွန်တော်အမြင်ကွင်းလယ်ပိုင်းမှာတော်တော်ဖြည့်ရှင်းရမယ်ဗျကွင်းလယ်စွမ်းဆောင်မှုကအားနည်းတယ်ဘောလုံးရေရှောင်းမှုတွေကနှေးလွန်းတယ်အဲလေးလံလွန်းတယ်အင်္ဂလန်တော်တော်လက်လက်မြန်မြန်ဆန်ဆန်မျိုးမရှိအဲ့တော့အင်္ဂလန်အနေနဲ့အသင်းငယ်တွေကိုအနိုင်ရကောင်းရနိုင်ပေမဲ့အသင်းကြီးတွေနဲ့တွေ့ရတဲ့အခါမှာအင်္ဂလန်တေချာဖို့ရုန်းကန်ရလိမ့်မယ်ဒါကြောင့်အင်္ဂလန်အနေနဲ့ကွာတာဖိုင်နယ်လောက်အထိပဲမျှော်လင့်ရနိုင်မယ့်ခြေစွမ်းမျိုးဖြစ်နေပါတယ်ခင
်ဗျာ။ဒါမှမဟုတ်တိုင်းငင်ကဘလောက်ပဲရေပန်းစားစားတကယ်တမ်းပြိုင်ပွဲတွေစတဲ့အချိန်မှာအကောင်းဆုံးကစားနိုင်မှချန်ပီယံဖြစ်နိုင်မှာဖြစ်ပါတယ်။ဆိုတော့ဒီနှစ်ယူရို2024မှာဘယ်သင်းဘိုဆွဲနိုင်မလဲ။ပြိုင်ပွဲတကယ်စတင်တဲ့အချိန်မှာဘယ်သင်းကချန်ပီယံခြေစွမ်းမျိုးကိုအမှန်တကယ်ပြသနိုင်ပါသလဲ။လက်ရှိယူရို2024မှာကစားနေတဲ့အသင်းတွေကဘယ်သင်းကအကောင်းဆုံးခြေစွမ်းပြပြီးချန်ပီယံဖြစ်မဲ့ထင်တယ်ဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံကဘောလုံးပြိုင်ပွဲတူဖြစ်တဲ့ကိုဖေမောင်ထက်ကတော့အခုလိုခံမှန်းပါတယ
်ဒီနှစ်အသင်းကြီးတွေရဲ့ခြေစွမ်းကိုတိတ်မချိုက်ပါဘူးဒါပေမဲ့ဒီအသင်းကြီးတွေထဲမှာစပိန်တသင်းပဲဟိုခြေစွမ်းထက်တမဲ့မဲ့ရှိတာကြောင့်ဒီနှစ်စပိန်ချန်ပီယံဖြစ်မယ်လို့ထင်မိပါတယ်ဗျစပိန်မှာတိုက်စစ်မှုမှာတော့ဂိုးသင်းတိတ်မကောင်းပြီမဲ့တသင်းလုံးအစုလိုက်အဖွဲ့လိုက်ဂိုးသင်းအားကောင်းနေတာတွေ့ရတယ်ဗျတိုက်စစ်နဲ့ပတ်သက်ရင်ဒီယူရိုမှာအစုလိုက်အဖွဲ့လိုက်အားကောင်းဆုံးအသင်းလို့တော့ကြောင်းထင်မိပါတယ်အသက်16နှစ်ပဲရှိသေးတဲ့လာမယ်ရမယ်ရဲ့ခြေစွမ်းအရင်ကောင်းတယ်လို့ပက်ဒရီရိုဒရီဖေဘီယန်လူးဝစ်တို့ရဲ့ဒီကွင်းလယ်ကလည်းအရင်ကောင်းနေတော့တွေ့ရတော့ကြောင်းဒီယူရို2024ချန်ပီယံကစပိန်ဖြစ်မယ်လို့ကျွန်တော်ခန့်မှန်းမိပါတယ်ဗ
ျဒီပေါ်မှာ Soccer Follow Channel အင်တာဗျူးကိုကျော်မျိုးဟန်ကရောဘယ်လိုခန့်မှန်းပါသလဲ
ယူရို2024မှာဘိုဆွဲဖို့ဟိုအဖြစ်နိုင်ဆုံးအသင်းကတော့ကျွန်တော်အမြင်ပါတော့ဟိုသူစပိန်အသင်းလို့ထင်တယ်ခင်ဗျလက်ရှိမှာစပိန်ရဲ့ကစားပုံကတော်တော်လေးကောင်းနေတယ်အဲသူတို့ရဲ့ပျောက်ဆုံးခဲ့တဲ့ဒီတောင်ပံတိုက်စစ်တွေကိုတွေ့လာတာဒီလူငယ်နှစ်ဦးဖြစ်တဲ့ဒီနီကိုဝီလီယန်နဲ့ရာမယ်တို့ရဲ့တောင်ပံတိုက်စစ်ကစပိန်နိုင်ငံဝေးရနေတဲ့အကြောင်းရင်းဖြစ်လာပြီးတော့ရှေ့လေနောက်တော်တော်လေးဟန်ချက်ညီရဲ့အသင်းဖြစ်နေစပိန်အသင်းကလက်ရှိပြင်သစ်အသင်း အီတလီအသင်းအင်္ဂလန်အသင်းတို့ထက်ပိုပြီးတော့ခြေစွမ်းကောင်းနေတာကိုလည်းတွေ့ရတယ်။စုဖွဲ့မှုကလည်းပိုကောင်းနေတယ်။အဲသူတို့ဘယ်နောက်ခံအဆွန်နေရာမှာကုကူရဲလာကိုတုံးတာကတော့အနည်းလေးဝေဖန်စရာရှိပေမဲ့ခြံတဲ့နေရာတွေမှာအဲလူအသုံးပြုမှုတွေကတော်တော်လေးကောင်းမွန်နေတာကိုတွေ့ရတယ်။
စပိန်နဲ့ဟာယူရိုပီးယားဖလားပြိုင်ပွဲကို1964 2008နဲ့2012တွေမှာ3ချိန်ပိုဆွဲထားပြီးတော့ဂျာမနီနဲ့အတူပူးတဲ့အများဆုံးရထားရလဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့မှာပဲအမေရိကန်ဘက်မှာတော့2014ကိုပါအမေရိကဖလားဘောလုံးပွဲတွေကိုဂျွန်လ20ရက်နေ့ကစတင်လိုက်ပါတယ်။တောင်အမေရိကတိုက်က10သင်းအပြင်အခုချိန်အင်ရှင်အမေရိကန်နဲ့ဟောင်ကောင်ကဇုံကအသင်း5သင်းစုစုပေါင်း16သင်းကိုအုပ်စု၄စုခွဲပြီးတော့ကစားကြတာဖြစ်ပါတယ်။အုပ်စု A မှာတော့အာဂျင်တီးနား၊ချီလီ၊ကနေဒါ၊ပီရူး။အုပ်စု B မှာတော့ဗင်နီဇွဲလား၊မက္ဆီကို၊အီကွေဒေါ၊ဂျမေကာ။အုပ်စု C မှာတော့ဥရုဂွေး၊အင်ရှင်အမေရိကန်၊ဘိုလီးဗီးယားနဲ့ပနားမားတို့ပါဝင်ပြီးတော့အုပ်စု D မှာတော့ဘရာဇီး၊ကိုလံဘီယား၊ပါရာဂွေးနဲ့ကော့စတာရီကာတို့ပါဝင်တာဖြစ်ပါတယ်။အာဂျင်တီးနားသင်းကအဖွင့်ပွဲမှာကနေဒါနဲ့အကြိတ်နဲ့ကစားပြီးတော့2ဂိုးဂိုးမရှိနဲ့နိုင်သလိုအင်္ဂါနေ့ကချီလီနဲ့ပွဲမှာလည်းတကူကုန်းရှိနေနိုင်ပြီးတော့အုပ်စုပထမနဲ့ quarter final ကိုတက်သွားပြီဖြစ်ပါတယ်။အင်ရှင်အမေရိကန်အသင်းကတော့ပထမပွဲမှာဘိုလီးဗီးယားကို2ဂိုးဂိုးမရှိနဲ့နိုင်ပြီးတော့အုပ်စုဒီကနာမည်ကြီးဘရာဇီးကတော့အဖွင့်ပွဲမှာကော့စတာရီကာနဲ့မမျှော်လင့်ပဲဂိုးမရှိသေးကြသွားခဲ့ပါတယ်။ဘောလုံးကျွမ်းကျင်သူတွေနဲ့အကဲကတ်တွေကတော့လက်ရှိကချန်ပီယံလည်းဖြစ်ကိုပါအမေရိကချန်ပီယံလည်းဖြစ်တဲ့အာဂျင်တီးနားအသင်းထပ်ပြီးတော့ဘိုဆွဲမယ်လို့တစ်ပေးနေကြပါတယ်။ဆိုတော့ဒီနေ့ကိုပါအမေရိကဖလားကိုဖယ်သိမ်းဘိုဆွဲမလဲဆိုတဲ့ပုံမှာတော့ကိုဖေမောင်ထက်က
ဒီနေ့ကော်ပါအမေရိကတော့မက်ဆီပါဝင်တဲ့ခြေစွမ်းပြအနေနဲ့အာဂျင်တီးနားအသင်းကပဲရသွားမယ်လို့မျှော်မှန်းမိပါတယ်ဗျ။အဲပွဲစဉ်နဲ့ group တွေရေးဆွဲထားတဲ့အာဂျင်တီးနားအတွက်အားသာတာကြောင့်ဟို final ကိုတက်တော့တက်တာနဲ့ရောက်သွားပြီးတော့ပုံဆွဲဖို့မရပါဘူးဗျ။တိုက်စစ်ခံစစ်ကွင်းလည်းအဆသာရဘရာဇီးလျက်တာနေတဲ့အာဂျင်တီးနားဒီနေ့ကော်ပါအမေရိကကိုထပ်ရမယ်လို့မျှော်မှန်းမိပါတယ်ဗျ။
တခါညီတော်မျိုးမနေထိုင်နေတဲ့စွမ်းရည်ရည်နယ်နဲ့ရန်ကုန်တက္ကသိုလ်ဘောလုံးသမားဟောင်းကိုကျော်ကြီးကတော့
ဘရာဇီးကတော့ကျွန်တော်ဒီနေ့သိမ့်မကြိုက်ဘူးဘာဖြစ်လို့လဲဆိုတော့ဘရာဇီးကလည်းနည်းနည်းဟိုဘယ်လိုခေါ်လဲနည်းနည်းကြောက်သလားလို့ဆိုတော့ကျွန်တော်အမြင်ပြောတာပေါ့နော်အဲအခုကောင်းတာတော့ကျွန်တော်တန်တာတော့ဥရုဂွေးနဲ့အာဂျင်တီးနားတော့ကျွန်တော်ကြိုက်တယ်အဲ့ဒါတော့ဟိုကျွန်တော်ကြိုက်ကြတော့ပေါ့နော
်ဒီနေ့ကိုပါအမေရိကဖလားဖိုင်နယ်ကိုတော့ဖလော်ရီဒါပြည်နယ်မိုင်အမီမှာရှိတဲ့ Hard Rock ဘောလုံးကွင်းကြီးမှာဇူလိုင်လ14ရက်နေ့ကျရင်ပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပြေးမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါအောင်ရှင်။
ထိုင်းနိုင်ငံကဗန်နေဟာမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဗန်နေအဖြစ်ပြောင်းလဲနေရယူလာနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်အမန်ဒူးစ်ရဲ့ဒီကနေ့ဇွန်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာတက်မှာဖော်ပြပါတယ်စင်ကာပူနိုင်ငံအတွင်းမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဗန်နေကိုစင်ကာပူအစိုးရကကန့်သတ်အရေးယူမှုတွေလှုပ်ဆောင်လာတာကြောင့်စစ်ကောင်စီကထိုင်းနိုင်ငံဘက်ကဗန်နေကိုပြောင်းလဲအသုံးပြုလာနေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့အကြအတဲလုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်မှုပြတ်ကွက်တာဟာမြန်မာပြည်သူတွေအတွက်အလွန်ကြီးမားတဲ့ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မောထွန်းကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးမှာတင်ပြသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့2023ခုနှစ်အတွက်နှစ်စဉ်အစည်းအဝေးခန်းစာနဲ့ဆက်လင်းပြီးအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးမှာတာမတ်ကြီးဦးကျော်မောထွန်းကလုံခြုံရေးကောင်စီရဲ့မြန်မာရေးအလေးထားဖို့ပြတ်ကွက်နေမှုအပေါ်စိတ်ပျက်မိတဲ့အကြောင်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကဘိန်းစိုက်ပျိုးထုတ်လုပ်မှုဟာမနှစ်2023ခုနှစ်အတွင်း35ရာခိုင်နှုန်းတိုးလာခဲ့ပြီးအာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်အဖွဲ့က2022ခုနှစ်မှာပိတ်ပင်တားမြစ်တဲ့အမိန့်ထုတ်ပြန်ပြီးတဲ့နောက်မနှစ်ကဘိန်းစိုက်ပျိုးထုတ်လုပ်မှု95ရာခိုင်နှုန်းကျသွားတယ်လို့ကုလသမဂ္ဂမွေးရဆေးဝါးနဲ့ရာဇဝမှုဆန်ရယုံ UNODC ကဒီကနေ့ဇွန်လ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်လက်တလောမြန်မာနိုင်ငံအတွင်းမှာပဋိပက္ခတွေဖြစ်နေတဲ့အတွက်ဘိန်းဆိုင်ပြိုးမှုတိုက်ဖျက်ရေးကိုမလုံနိုင်ကြောင်းစစ်ကောင်စီပြည်ထရေးဝန်ကြီးဗိုလ်ချုပ်ရာဗီက UNODC ရဲ့ကြေညာချက်ကိုပြန်လည်တုံ့ပြန်ထားပါတယ် မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဆက်ဖြစ်နေပြီးအေအေအာရခတပ်တော်ကစစ်တွေမျိုးကိုချဉ်ကပ်လာတဲ့အတွက်မြန်မာစစ်ကောင်စီဘက်ကစစ်သင်းဘောတွေဘင်္ဂလားဒေ့ရှ်နိုင်ငံစိတ်မာတင်ကျွန်းဝန်းကျင်ကိုဆစ်လွတ်နေတဲ့အကြောင်းမျက်မြင်သက်သေတွေကပြောဆိုကြပါတယ်ခင်ဗျာ
ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်။This program